Welcome to the Voice of America in Burmese.
Mingla menek hima thora shin ya shin. American Bureau of Washington DC မြို့တော် VOE American အသံရဲ့2022ခုနှစ်ဇူလိုင်လ12ရက်နေ့တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကိုလိုင်းတိုမီတာ25 40 51တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တော်ရရှင်များရှင်လန်းချက်မြေချပါစေရှင်။ကျမသိန်းကြီးထိုက်ပါ
။ပါပါရှင်။ကျမကခင်မျိုးသက်ပါ။ဒီမနေ့ခင်းတဲ့နေ့ကိုကိုညံဝင်းအောင်နဲ့တို့ပြောပြပေးမှာပါ။မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေတိုးနေတဲ့အတွက် NGO တွေပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေကကာကွယ်ဆေးဝယ်ရေးကိုစူးစမ်းနေပါတယ်။စစ်တပ်ဟာတိုင်းဒေသတွေကိုတိုက်ခိုက်မှုတွေတိုးလှုပ်လာနေတယ်လို့ Free Burma Ranger အဖွဲ့ကပြောပါတယ်။ Wimbledon Tennis တိုင်ပွဲမှာ Novak Djokovic ဘိုးဆွဲသွားတယ်လို့အခုကလေးတင်ခံပြီးသွားတဲ့ဥရောပဖလားဘောလုံးမိုးလူပွဲမှာတော့အီတလီကအင်္ဂလန်ကို Penalty နဲ့အနိုင်ရသွားပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာမှတ်သိနေတယ
်။ဟုတ်ကဲ့ပါရှင်။မြန်မာနိုင်ငံကကိုဗစ် -19 ကူးစက်ဖြစ်ပွားသူတွေအတွက်ဆေးရုံတက်ဖို့ကလည်းခက်အောက်ဆီဂျင်ကလည်းမလုံမလောက်ဖြစ်နေပါတယ်ဒီနေ့အပြီးတင်ပြမယ်ဆက်သွယ်မီးမြန်းချက်မှာနားဆင်ကြရပါမယ်ရှင်ဒီနောက်မှာတော့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးဆွေးနွေးထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းသတင်းမီဒီယာအပေါ်စစ်ကောင်စီရဲ့ဖိနှိပ်မှုအတိုင်းအတာနဲ့တက်ရောက်မှုတွေကိုဆွေးနွေးထားတဲ့ပြည်တွင်သတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့သတင်းတွေတဲကတုတသတင်းပတ်ဆင်ခဏတွေကိုနားဆင်ကြရပါမယ်ရှင်။အခုရေဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးကြပါအောင်ရှင
်။မြန်မာနိုင်ငံမှာကိုဗစ်ကရောဂါတက်တရလှိုင်းပြင်းထန်လာပြီးတော့ကူးစက်မှုတွေတိုးလာနေချိန်မှာပဲအစိုးရနဲ့လက်တွဲပြီးဒီရောဂါတိုက်ဖြစ်ဖို့အတွက် NGO အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေဟာနိုင်ငံရခြားကကာကွယ်ဆေးဝယ်ပို့ပြီးဝယ်ဖို့အတွက်ပိုကြိုးစားလာကြပါတယ်။တရုတ်ကုန်သင်းများအသင်း MCOOC ကတော့တရုတ်ထုတ်ကိုဗစ်ကာကွယ်ဆေးထိုးဖို့အတွက်ဂျွန်လကနေခုချိန်ထိဆောင်ဩနေတာကြောင့်အခုခါမှာမြန်မာနိုင်ငံကဒီဆေးထိုးဖို့အတွက်မှတ်ပုံတင်လာသူ3သိန်းကျော်နေပြီလို့ပြောပါရယ်။ဒါကြောင့်တရုတ်ကာကွယ်ဆေးထိုးခြင်းသူတွေထုံးနှံနိုင်ဖို့အတွက်တတ်မှတ်ရက်ကိုတိုးပေးဖို့လည်းစီစဉ်နေတယ်လို့ပြောပါရယ်။ဇူလိုင်လ2ရက်နေ့ကတရုတ်ကမြန်မာအတွက်ခွဲစိတ်ခန်းသုံးနှာခေါင်းဆီ3သိန်း N95 နှာခေါင်းဆီ3000နီးပါးတကူရီကာကွယ်ဆေးကာကွယ်ရေးဝတ်စုံ PPE 13000နဲ့ဆေးဘက်သုံးလက်1000ပေးဖို့လှူဒန်းခဲ့တယ်လို့ရန်ကုန်တရုတ်တန်ရုံ Facebook မှာဖော်ပြပါတယ်မြန်မာနိုင်ငံရဲ့90ရာခိုင်နှုန်းဟာဒီရောဂါရပ်ခန့်မှုကိုခံစားနေရပြီးတော့မြို့နယ်ပေါင်း330ထဲမှာ296မြို့နယ်ကမေးလာကစပြီးအတိပြုလူနာတွေတွေ့ခဲ့ရတယ်လို့ချမ်းမာရေးနဲ့အားကစားဝန်ကြီးဌာနကပြောပါတယ်မြန်မာနိုင်ငံမှာကူးစက်များဗီဇာပြောင်းပိုးမျိုးသစ်3မျိုးတွေ့နေရပြီးအဲ့ဒီထဲမှာအိန္ဒိယမှာစတွေ့ခဲ့တဲ့ Delta ပိုးမျိုးပါပါဝင်နေတာဖြစ်ပါတယ်။ဆေးရုံဆေးခန်းတွေမှာ COVID လူနာတွေပြည့်နေတဲ့အတွက်လူနာသစ်လည်းလက်မခံနိုင်ပဲဖြစ်နေပါတယ်။ဒါကြောင့်ပြည်သူတွေကြားဒီရောဂါခံနိုင်ရရှိလာစေဖို့အတွက်ကာကွယ်ဆေးရအောင်အပြင်းထန်ကြိုးစားနေကြတာပါ
။ COVID ကူးစက်မှုတွေတကြော့ပြန်လျင်မြန်တိုးလာနေတဲ့မြန်မာနိုင်ငံမှာ COVID ကူးစက်လူနာရေးပေါ်အသုံးပြုရတဲ့အောက်ဆီဂျင်ဘူးရရှိနိုင်ရေးမှာအခက်အခဲတွေနဲ့ရင်ဆိုင်နေရကြောင်းမြန်မာပြည်တွင်းကလာတဲ့သတင်းတွေမှာတွေ့ရပါတယ်။ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းကျန်းမာရေးစောင့်ရှောက်မှုကဏ္ဍမှာလိုအပ်ချက်တွေရှိလာတဲ့အပေါ်ပြည်သူတွေကစိုးရိမ်နေကြပါပါ။ COVID-19 အတည်ပြုလွန်လာတွေအရေးအတွက်များပြားလာတာကြောင့်လက်တလုံးမှာဆေးရုံတက်ဖို့မလွယ်ကူကြသလိုအိမ်တွေမှာမိသားစုကပြုစုစောင့်ရှောက်ရင်းမှာအရေးပေါ်သုံးဖို့အောက်ဆီဂျင်ဘူးမလုံလောက်မှုကလည်းတနိုင်ငံလုံးအတိုင်းအတာနဲ့ကြုံနေရတယ်လို့ကုညီကေဇေးကြီးလုပ်နေတဲ့ရန်ကုန်မြို့ပရဟိတဆောင်ရွက်သူတချို့က VOA ကိုပြောပါတယ်မိသားစုဝင်တွေကကိုဗစ်လူနာတွေအတွက်အောက်ဆီဂျင်ဘူးဝယ်ယူရရှိနိုင်ရေးအချိန်ပေးတန်းစီနေကြရတယ်လို့ဆိုပါတယ
်မြန်မာနဲ့အိန္ဒိယချင်းထိုင်းနဲ့တရုတ်နယ်စပ်မှာရှိတဲ့တိုင်းဒေသတွေနေထိုင်ရာဒေသတချို့မှာမြန်မာစစ်တပ်ကတိုက်ခိုက်မှုတွေကိုတိုးပြီးလှုပ်လာနေတယ်လို့ထိုင်းချေဆိုင် Free Burma Rangers အဖွဲ့ကပြောပါတယ်ဖေဖော်ဝါရီလအနာသိမ့်ပြီးချိန်ကစပြီးတော့မြန်မာစစ်တပ်ကမြို့ပြနေဆန္ဒပြပြည်သူတွေကိုရင်ချေမုန်းတာမဟုတ်ဘဲနေဆက်ဒေသတွေမှာပေါတိုက်ခိုက်မှုတွေတိုးပြီးလှုပ်လာနေတယ်လို့ FBI အဖွဲ့အကြီးအကဲ David Eubank က VOA ကိုပြောပါတယ်စစ်တပ်အနာသိမ့်ခဲ့ပြီးတဲ့နောက်ပိုင်းဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်ကရင်ပြည်နယ်တစ်ခုထဲမှာလည်းလူပေါင်း3000ကျော်အိုးအိမ်ဆုံးခွာထွက်ပြေးနေရတာဖြစ်ပြီးလူတွေနေအိမ်တွေမပြန်ရဲကြသေးပဲဖြစ်နေတာကြောင့်စစ်တပ်ကသာဆက်ပြီးတော့ဖိအားပေးနေမယ်ဆိုရင်ဒီဒုက္ခတွေတောက်သုံးရင်လည်းဆန်းနဲ့ရိတ်ခါပါပြက်လက်ပြီးအငက်ဘေးနဲ့တေဆုံးတဲ့အထိဖြစ်လာနိုင်တယ်လို့လည်းပြောပါတယ်။ ကယားပြင်ကရင်နဲ့ကချင်ပြည်နယ်တွေမှာလည်းဒေသခံကာကွယ်ရေးတပ်တွေနဲ့စစ်တပ်တွေတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်အဝင်ဆွန့်ခွာထွက်ပြရသူတနည်းတခြားတိုးလာနေတာပါ FBI အဖွဲ့ကဒီတိုက်ပွဲဖြစ်ပွားတဲ့ဝင်းလန်ခေါင်ဖျားဒေသပြည်သူတွေအတွက်ဆန်ကနေကျောင်းစာအုပ်ထိလိုအပ်တဲ့ပစ္စည်းမျိုးစုံပေးဖို့ထောက်ပံ့နေတဲ့အပြင်စေဝါကုသပေးဖို့အတွက်ပါရန်နဲ့ချီတဲ့စေတနာဝန်ထမ်းတွေဆက်လွတ်ပြီးအကူအညီပေးနေတယ်လို့ပြောပါတယ်ကုလသမဂ္ဂကတော့မြန်မာစစ်တပ်ရဲ့တိုက်ခိုက်မှုကြောင့်နေအိမ်ဆွန့်ခွာထွက်ပြရသူ2,000+လောက်ရှိပြီးလာမဲ့လာတဲ့အတွင်းလူပေါင်းသန်းနဲ့ချီအငတ်ဘေးကျုံနေရတယ်လို့ပြောကြတာပ
ါဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိပိုင်းဒိုမီတာ24 kHz 12.13 ညာပိုင်းဒိုမီတာ40 kHz 9.13 ညာပိုင်းဒိုမီတာ51 kHz 5859နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့ကဘာကြီးမှာအကောင်းဆုံးရှိတဲ့လူရည်ပမာဏရည်လို့မရှိပဲညပြလာတဲ့လူရည်တွေအတွက်ပုံမှုကောင်းမွန်အောင်ဘလို့တီထွင်စီမံခန့်ခွဲသွားကြမလဲဆိုတာဆက်လုပ်သွားလိမ့်မယ်လို့ဇူလိုင်လ17ရက်နေ့ကုလသမဂ္ဂအဖွဲ့ကြီးကသတ်မှတ်ထားတဲ့ကမ္ဘာလူဦးရေနေ့မှာကျွမ်းကျင်ပညာရှင်တွေကထောက်ပြပြောဆိုလိုက်ကြပါတယ်။တစ်ချိန်တုန်းကကမ္ဘာပေါ်မှာလူဦးရေတန်းတစ်ထောင်ရှိဖို့အတော်ကိုဖြတ်သန်းလာခဲ့ရပေမဲ့လွန်ခဲ့တဲ့200ကျော်ကိုဖြတ်သန်းလာပြီးနောက်မှာတော့ဒီကနေ့လူဦးရေဟာအရင်ကထက်9ဆကျော်တိုးလာပြီးတန်း9,900လောက်ရှိလာပါတယ်။ဒီနှုန်းတိုင်းဆက်သွားနေရင်လာမယ့်ရာစုနှစ်အတွင်းကမ္ဘာလူဦးရေတန်းပေါင်း11,000ကျော်သွားနိုင်တယ်လို့ကျွမ်းကျင်သူတွေကခံမှန်းနေပါတယ်။ဒါနဲ့ပတ်သက်ပြီးကုလသမဂ္ဂတာဝန်ရှိသူတူဦးကတော့အခုလိုလူဦးရေတိုးပွားလာတာဟာကဘာကြီးတစ်ခုလုံးရဲ့ကျန်းမာရေးကိစ္စမှာအောင်မြင်မှုရှိခဲ့လို့ဖြစ်ပါတယ်။ကဘာကြီးတိုးတက်လာမှုရဲ့ကြီးမားတဲ့အကျိုးဆက်တွေပဲဖြစ်ပါတယ်။လူတွေရဲ့ကျန်းမာရေးကဏ္ဍတိုးတက်လာတဲ့တစ်ချိန်တည်းမှာပဲသေဆုံးမှုတွေကလည်းကြာဆင်းနေတာကြောင့်ကဘာလူဦးရေအခုလောက်ထိများပြားလာတာပါလို့ Richard Snow ကပြောသွားတာပါ။အခုဆိုရင်ကမ္ဘာလူဦးရေထက်ဝက်ကျော်ဟာမြို့ကြီးတွေနဲ့အနီးတစ်ဝိုက်မှာနေထိုင်နေကြတာကြောင့်မြို့နဲ့ကျေးလက်တွေကြားလူတွေမျှတစွာဘယ်လိုရွှေ့ပြောင်းနေထိုင်မလဲဆိုတဲ့စီမံခန့်ခွဲမှုတွေလုပ်ဖို့လိုအကြောင်းကျွမ်းကျင်သူတွေကထောက်ပြကြပါတယ
်။တရုတ်သမ္မတရှီကျင်ပင်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အွန်လုံဟာနှစ်နိုင်ငံမိတ်ဆွေဖြစ်တဲ့သဘောတူကြတဲ့နှစ်60ပြည့်အထိမ်းအမှတ်နေမှာသူတို့ရဲ့ဆက်ဆံရေးပုံစံတစ်ကိုစဖို့အတွက်ကတိပြုခဲ့ကြတယ်လို့မြောက်ကိုရီးယားအစိုးရ KCN နဲ့တင်းမှာတင်းငွေတွေကဖော်ပြထားပါတယ်။ကိုရီးယားစစ်ပွဲတွင်အမေရိကန်ဥဆောင်တဲ့တပ်တွေကိုတိုက်ခိုက်ဖို့အတွက်တန်းနဲ့ချီတဲ့တရုတ်နိုင်ငံသားတွေကိုအဲ့ဒီချိန်ကတရုတ်ခေါင်းဆောင်မော်စီတုံးကဆစ်လွတ်ပေးခဲ့ရမှာတရုတ်နဲ့မြောက်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးခိုင်မာလာတာဖြစ်ပြီးတော့တရုတ်ဟာမြောက်ကိုရီးယားရဲ့ကာလကြာရှည်မဟာမိတ်ဖြစ်ခဲ့တယ်လို့စီးပွားရေးမှာပါအထောက်အကူပေးတဲ့နိုင်ငံတစ်ခုဖြစ်လာတာပါ။တရုတ်နဲ့မြောက်ကိုရီးယားနှစ်နိုင်ငံဟာနှခမ်းနဲ့သွားလို့နှိမ့်ကပ်မှုရှိတယ်လို့မော်စီတုံးကပြောကြားခဲ့ပြီးစီးရဲကူညီနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့1967 July 17မှာမဟာမိတ်စာချုပ်လက်မှတ်ရေးထိုးပါတယ်။မြောက်ကိုရီးယားကနျူကလ িয়ার ဆန်းသတ်မှုတိုးလှုပ်လာတဲ့နောက်နှစ်နိုင်ငံဆက်ဆံရေးပြောင်းလဲလာပေမဲ့မြောက်ကိုရီးယားနဲ့အမေရိကန်တို့ကြားညှိနှိုင်းမှုတွေရပ်တန့်နေချိန်မှာတော့တရုတ်နဲ့မြောက်ကိုရီးယားနှစ်နိုင်ငံမဟာမိတ်ဖြစ်တည်မှုခိုင်မာအောင်နှစ်ဖက်စလုံးကလှုပ်ဆောင်လာတာပါ။နှစ်နိုင်ငံမဟာမိတ်ဖြစ်တည်တဲ့စာချုပ်ကဒေသရင်းအတွက်တမကကဘာကြီးအတွက်ပါတည်ငြိမ်ရေးနဲ့အေးချမ်းရေးကိုအာမခံပေးနိုင်တယ်လို့ကင်ကပြောတယ်လို့ရှီကလည်းနှစ်နိုင်ငံဆက်ဆံရေးပုံစံတစ်ကနေနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်နဲ့မိတ်ဆွေဖြစ်ဦးတည်ပြီးနှစ်နိုင်ငံပြည်သူတွေအတွက်ပျော်ရွှင်မှုပေးဖို့စီစဉ်နေကြောင်းစာပေးပို့ခဲ့တယ်လို့သတင်းမှာဖော်ပြထားပါတယ်
။တိရိယင်ဘိုးစွန့်သွားရတာကိုလှုပ်လေ့ရှိတဲ့အင်္ဂလိပ်လူမျိုးဘီလီယံနာတထေးကြီး Richard Branson ဟာသူ့ကိုယ်ပိုင်အာဂါသယင်နဲ့စမ်းသပ်ပြန်တန်းယင်အာဂါသတွေကိုရောက်ရှိသွားပြီဖြစ်ပါတယ်။ဒါဟာသူ့ဘဝတစ်လျှောက်လုံးလုပ်ခဲ့သမျှစွန့်စားမှုအမျိုးမျိုးတွေကအကြီးကျယ်ဆုံးစွန့်စားမှုလည်းဖြစ်ပါတယ်။အသက်52နှစ်အရွယ် Branson ရဲ့ဒီလိုစွမ်းဆောင်မှုကသူပြိုင်ပွဲဖြစ်တဲ့ American Amazon Billionaire တထေးကြီး Jeff Bezos စီစဉ်နေတဲ့လာမယ့်6ရက်မှာအာကာသရေးသွားမယ့်အစီအစဉ်ကိုကြော်တက်သွားပြီဖြစ်ပါတယ်။ Branson ဟာအာကာသယင်အမှုတန်း5ဦးနဲ့အတူသူပိုင်ဆိုင်တဲ့ Virgin Galactic အာကာသယင်နဲ့တွားရောက်ခဲ့တာပါ။
Euro 2020ခေါ်2020ဥရောပဖလားဘူးလူပွဲမှာအီတလီအသင်းကအင်္ဂလန်အသင်းကိုပန်နော်တီနဲ့အနိုင်ရပြီးဘိုးဆွဲခဲ့ပါတယ်။အခုအတန်မဆွင့်ခင်ကလေးမှာပဲပြီးဆုံးသွားတဲ့ဒီပွဲမှာပထမမိနစ်90အတွင်းတစ်ဖက်တစ်ကိုယ်စီနဲ့တည်ရဖြစ်ပြီးအချိန်မှ15မိနစ်စီနှစ်ချိန်ကစားရမှာလဲ ထပ်ပြီးတော့ဂိုးမသွင်းနိုင်ပါဘူး။ဒါကြောင့်ပယ်နယ်တီနဲ့ဆုံးဖြတ်ပေးရမှာအီတလီက3ဂိုးနဲ့အင်္ဂလန်2ဂိုးပဲသွင်းနိုင်ပြီးအီတလီအနိုင်ရသွားတာပါ။လန်ဒန်ဝင်းဘလီကွင်းမှာကစားတဲ့ဒီကွင်းမှာဒီပွဲအတွက်အင်္ဂလန်သင်းကိုတနိုင်ငံလုံးကမျှော်လင့်ထားကြတာဖြစ်ပါတယ်
။ဗြိတိန်နိုင်ငံလန်ဒန်မြို့မှာတင်းငွေတွေကကျင်းပတဲ့ဝင်းဘလ်တန်အမျိုးသားတူချင်းတင်းနစ်ဘူလူပွဲမှာဆာဗီးယားနိုင်ငံသားတင်းနစ်အကျော်အမော်ဂျိုကိုဗစ်ကအီတလီနိုင်ငံသားဗရန်တီနီကို6-0, 6-4, 6-3 3ပွဲပြတ်အနိုင်ရရှိသွားခဲ့ပါတယ်ခင်ဗျာ The
Voice of America The Away ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကြေညာပေးခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်ရဲ့မနေ့ကင်းရေဒီယိုထုတ်လွှင့်ချက်တွေကိုရုပ်သံကနေပါတိုးချက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုကတော့ဆက်သွယ်မေးမြန်းချက်တစ်ခုကိုတင်ပြပေးပါမယ်။မြန်မာနိုင်ငံကကိုဗစ် -19 အတည်ပြုလူနာတွေအနေနဲ့ဆေးရုံတက်ဖို့မလွယ်သလိုအိမ်မှာပြုစုစောင့်ရှောက်ရေးမှာရေးပေါ်တုံးဖို့အောက်ဆီဂျင်မလုံလောက်မှုနဲ့လည်းတနိုင်ငံလုံးအတိုင်းအတာနဲ့ကြုံတွေ့နေရပါတယ်။အောက်ဆီဂျင်အိုးမလုံလောက်တာကအဓိကအခက်အခဲတစ်ခုဖြစ်လာတယ်လို့ရန်ကုန်ကကိုဗစ် -19 အတည်ပြုလူနာတွေအတွက်အောက်ဆီဂျင်ရရှိရေးကူညီဆောင်ရွက်နေတဲ့ဦးမြင့်ကျူကပြောပြပါရရှင်။
တော့ဒီဒီအင်ဂျင်စကန်ဝိတုံကဥရီလုံးလောက်ရှိတယ်သုံးတဲ့လူကလည်းသုံးပြီးတယ်လည်းပြန်ပြီးတော့အကြရတယ်အခုအချိန်ကြီးကလိုအပ်မလိုအပ်ကြီးပဲနဲ့မသုံးမဲနဲ့ဆောင်ထားတာမျိုးတွေလေတပိုင်းရှိသလိုအရင်ဗော်လန်တီယာတွေသုံးတဲ့ဥရီကပေးပြောက်ကုန်လဲတော့လည်းအတိအကျမပြောတတ်ဘူးကြတကယ်တမ်းတော့ရန်ကုန်မြို့တွေကလုံးလောက်ရှိပြီးသားအချိန်ကြီးပါ
လွယ်လွယ်ကူကူဝယ်လို့ရတဲ့အနေထားရရှိပါသေးလားရှင်ဒီဈေးကွက်ထဲမှာလေ
ဈေးကွက်ထဲမှာတော့အိုးကတော့လုံးဝပယ်လို့မရပါဘူးခင်ဗျာကျွန်တော် regulator အပေါ်မှာအိုးပေါ်မှာတက်တဲ့ကျွန်တော်အသက်ရှင်ရဲ့ပိုက်တွေမီတာဘေးကြီးတော့မှာဝယ်ဖို့တည်းနေလွယ်လွယ်ကူဝယ်လို့ရတဲ့အခြေအနေပါရန်ကုန်မှာလည်းမဟုတ်ဘူးကျွန်တော်မန္တလေးရောရန်ကုန်မှာဘာသာရေးဒီပြည်လုံးတင်တော့ဝယ်လို့မရတဲ့အနေအထားဖြစ်နေတာပါဗျ
။တရုတ်ဘက်ကသွင်းရမလားဒါဒီဟာတွေကဘယ်လမ်းကြောင်းကဝင်ရင်ပို့အဆင်ပြေနိုင်မှာလဲရှင်
။ဒီမြန်လမ်းကြောင်းကတော့အရင်ကရတယ်ဝင်တာတရုတ်ဘက်ဝင်လို့ဝင်နေယူရီးယားဘက်ကလည်းဝင်ပါတယ်။အခုတရုတ်ဘက်အချိန်ကြီးတော့ကျွန်တော်မနီအဲ့ဒီကူတော့မဆက်ကြည့်ကြည့်သေးဘူးယူရီးယားဘက်ကိုဆက်ကြည့်ကြည့်တော့ဟိုမှာလည်းပစ္စည်းတွေကဒီသွားပြီးတော့ဒီနုံးတက်ကလေးဟိုကိုလည်းလိုက်နေဒီမျိုးမလား။ဒါဆိုရင်တက်နေတယ်ဆိုတော့တော့ဒီနေ့လောက်နေမှာကျွန်တော်အချိန်ကြီးအတိအကျတော့ဒီနေ့နဲ့ရနိုင်တယ်ဒီနေ့ရနိုင်တယ်ဆိုတော့ကျွန်တော်ပြန်တည်ရမှာခင်ဗျအ
ောက်ဆီဂျင်ကျပြီဆိုရနဲ့ဆေးရုံကိုသွားဖို့လဲအတော်လေးခက်နေတဲ့အခြေအနေပါလားရှင်လုံးဝကိုသွားလို့မရတော့တဲ့အခြေအနေမျိုးဖြစ်လို့အိမ်ဒီမှာအောက်ဆီဂျင်ရှူရတာပါလားရှင်ဥမြင့်ချူဘလို့အခြေအနေဖြစ်နေပါသလဲ
ဟုတ်ပါရဲ့ခင်ဗျကျွန်တော်လည်းနေမှာပဲမင်းကြီးကတယောက်ပဲပေါ်တည်ဖြစ်တဲ့အတွက်ကြောင့်သူရောင်းစီမီတင်ရရမှာတော့ပါလေမရပါဘူးမရတဲ့အတွက်ကြောင့်ဒီအကြောင်းပြခြင်းနဲ့ငင်းထွက်လို့မတည်ဘူးဝေဘာကြီးတွားလို့ရမှာဒီကြောလို့ရမှာလိုက်ပြီးစုံဆိုင်နေနေပဲကောင်းပါမယ်ပြဆုံးဆုံးရတဲ့လူလားကျွန်တော်မလေးရအရင်ကကျွန်တော်ကုလန်နဲ့တချို့ပြလိုက်တာပါအောက်ဆီဂျင်ရောက်အောက်ဆီဂျင်ရှူခွင့်မရတဲ့ပြဿနာအပြင်ဆေးဥမှာတရားကုဒခံမှုနဲ့ဖြစ်ခင်ကျုံရတော့လက်တွေ့ပါဗ
ျဟုတ်ကဲ့ဟုတ်ကဲ့လူတွေအနေနဲ့ကလည်းဟိုဆေးရုံသွားဖို့ကလည်းမလွယ်ဘူးဆိုတဲ့ခါရောက်တော့ဒါနောက်ဆုံးပေါ့နော်ဒါနောက်ဆုံးဟိုနီးလန့်အနေနဲ့လုံနေကြပုံရပါတယ်နော
်အခုကတော့ကျွန်တော်တို့ရဲ့ပြည်သူရဲ့ဟိုပေါ့နော်ပြည်သူတွေကိုဝင်းနေစီးတဲ့အပိုင်းတွေအများကြီးအားနည်းနေတဲ့အတွက်ကြောင့်ဒီမှာအဲ့ဒီဝီကိုပြန်လန်းပြီးတော့မထီတော့ပဲတချုံချုံရဖြစ်တယ်။နောက်ချက်ကလိုင်းမော်နေပြီးတော့ဒီမှာရနိုင်ရင်အောက်ဆီဂျင်အိုးကဝယ်လို့ရတယ်ဆိုတော့အဲ့ဒီသူကတော့စီဇနာနဲ့ပဲပြောပါတော့ဗျာ။ပြန်ပြီးတော့ပေါ့သူတော့လည်းအဲ့ဒီနေရာတွေမှာဒီလူကဆက်ပြီးလို့ဝယ်လို့မရဖုံးဖုံးလို့မရဖုံးဖုံးလို့မရပြန်ကြောင်းဝယ်ရတယ်လူမလည်းကိုတက်ပါစေလို့လူတိုင်းလူသားစုတွေပဲဖြတ်ပြီးဝင်ကြတာသူတို့ကနေပါတခါဖြတ်ပြီးတော့ရောဂါဖြတ်နေလို့မျိုးတွေဖြစ်နေတယ်ရလာတဲ့ပုံကလည်းတော့ကြိုးနေမထီရောက်တဲ့လူလာတဲ့တကယ်အသက်ကြီးနေတဲ့ နေသားမရှိဘူးဆိုက်ပြီးတော့ဦးအသေးလေးကြီးတော့ပြရှိတယ်ဒါတစ်ချက်ပေါ့နောက်တစ်ချက်ကအရေးပေါ်သွားပြီးအလေးကြီးဖြည့်ရလို့ဆိုမှဒီဦးရင်းမှာလိုတဲ့ပြဿနာအပြည့်တော့ပါရရင်တော့ဆိုတဲ့အနေရတော့ရှိလေကဒီရီရောတပြိုးချင်းချင်းလို့တော့ကျိုးတော့ကျိုးရနေကြပါတယ်အားလုံးလည်းဝင်ပြီးတော့
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့မနေ့ခင်ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုကတော့မြန်မာအရေးဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာဖြစ်နေတဲ့အကြမ်းဖက်နှိမ်နင်းမှုတွေရပ်တန့်ရင်းနဲ့နိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ဆွတ်တင်နိုင်ရေးအတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာကဝိုင်းဝန်းကြိုးစားတယ်ဆိုပေမဲ့စစ်ကောင်စီအပေါ်လုံလောက်တဲ့တရားမှုမရှိဘူးလို့မြန်မာအရေးကြိုးပမ်းသူမတ်ဝေနှင်းပွင့်တုံးကပြောပါတယ်။နိုင်ငံတကာကထိရောက်တဲ့ဖိအားပေးမှုတွေအရေးယူဒဏ်ခတ်မှုတွေရရှိအောင်ပြည်တွင်းပြည်ပမြန်မာအရေးလှုပ်ရှားသူတွေဘယ်လိုဆက်လုပ်ကြဖို့လိုပါသလဲ။ဥရောပအခြေစိုက်မြန်မာအရေးလေလာသူမတ်ဝင်းနှင်းပွင့်တုံကိုမိုင်းအင်ဂျင်နိုင်ကအွန်လိုင်းကနေဆက်သွယ်မေးမြန်းထားပါတယ်ရှင်
။မင်္ဂလာပါညီမ
။မင်္ဂလာပါအမေ
။ကုလသမဂ္ဂမှာအခုမြန်မာနိုင်ငံအတွက်အရေးကြီးဆုံးပြဿနာကဆရာနာသိမ့်ပြီးနောက်ပိုင်းမှာဖြစ်လာတာကဘဲကိုစလေလဲဆိုတာပေါ့နော်မြန်မာနိုင်ငံအတွက်ကိုစလေရသူတို့တွေကမဖြစ်မနေလက်ခံရမယ်ဆိုတော့ပထမဆုံးဒီ ILO တို့ WHO တို့ကုလသမဂ္ဂခြားဖွဲ့စည်းတွေမှာဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့တရားဝင်ကိုစလေကိုဘယ်သူ့ကိုလက်ခံမလဲဒီပြဿနာကိုသူတို့ကဒီကုလသမဂ္ဂရဲ့အထွေထွေညီလာခံကိုသူတို့ဟိုဆုံးဖြတ်မယ်ပေါ့နော်ဆိုတော့အခုအဲ့စင်ကိုတော့သူတို့ဟိုတတ်မှတ်ထားတယ်ဆိုတော့လက်ရှိဂျနီပါမှာကျင်းပနေတဲ့လူခွင့်ရေးကောင်စီညီလာခံပါမင်္ဂလာပါညီမ
မင်္ဂလာပါအမေ
ကုလသမဂ္ဂမှာအခုမြန်မာနိုင်ငံအတွက်အရေးကြီးဆုံးပြဿနာကဆရာနာသိမ့်ပြီးနောက်ပိုင်းမှာဖြစ်လာတာကဘဲကိုစလေလဲဆိုတာပေါ့နော်မြန်မာနိုင်ငံအတွက်ကိုစလေရသူတို့တွေကမဖြစ်မနေလက်ခံရမယ်ဆိုတော့ပထမဆုံးဒီ ILO တို့ WHO တို့ကုလသမဂ္ဂခြားဖွဲ့စည်းတွေမှာဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့တရားဝင်ကိုစလေကိုဘယ်သူ့ကိုလက်ခံမလဲဒီပြဿနာကိုသူတို့ကဒီကုလသမဂ္ဂရဲ့အထွေထွေညီလာခံကိုသူတို့ဟိုဆုံးဖြတ်မယ်ပေါ့နော်ဆိုတော့အခုအဲ့စင်ကိုတော့သူတို့ဟိုတတ်မှတ်ထားတယ်ဆိုတော့လက်ရှိဂျနီပါမှာကျင်းပနေတဲ့လူခွင့်ရေးကောင်စီညီလာခံပါကောဒီမြန်မာနိုင်ငံရဲ့ကိုယ်စားလှယ်ကိစ္စနောက်မြန်မာနိုင်ငံကိစ္စကိုဆွေးနွေးတဲ့အဲ့လိုမျိုးအနေထားနောက်ဆုံးခြေနေအောင်အခုဘယ်လိုရှိလဲရှင
်အခုဒီဂျနီပါမှာရှိတဲ့ Human Rights Council မှာဆိုလို့ရှိရင်သူတို့ကအစပထမဦးဆုံးသူတို့ရဲ့ agenda အရာဆုံးဖြတ်တာကဘာလဲဆိုတော့မြန်မာနိုင်ငံအရေးကိုဆုံးဖြတ်ဖို့ဒီမြန်မာနိုင်ငံမြန်မာ mission ကလူပေကိုသူတို့ထည့်ပြီးတော့သုံးဖြတ်သွားမလားတွင်းတွေးသွားမလား။ဟိုဒါမှမဟုတ်ရင်ဒီစစ်တပ်ကခန့်ထားတဲ့မြန်မာ mission ကအရာရှိတွေတန်အမတ်တွေကိုခြံခဲ့ပြီးတော့သူတို့ဟာနဲ့သူတို့ပဲတွင်းတွေးသွားမလားဆိုပြီးတော့သူတို့တွေvote တင်ရတယ်။အဲ့ခါကျတော့တော်တော်နိုင်ငံတော်တော်များများကသဘောတူတာကတော့မြန်မာအရေးကိုတွင်းတွေးမယ်ဆိုလို့ရှိရင်ဒီစစ်တပ်ကခန့်ထားတဲ့တန်အမတ်တွေเนี่ยဆွေးနွေးဖို့မတင့်တော်ဘူးဆိုတဲ့အကြောင်းသူတို့ကိုခြံထားခဲ့မယ်အခုလောလောအမြဲတမ်းတော့မဟုတ်ဘူးပေါ့နော်အခုဒီလောလောဆယ်ဇူလိုင်ဆက်ရှင်တစ်ခုတည်းဦးမှာပဲခြံထားခဲ့မယ်ဆိုပြီးတော့သူတို့ဆုံးဖြတ်ခဲ့တယ်ပေါ့ဒါပေမဲ့အဲ့ဥစ္စာကတော့တော်တော်အရေးကြီးရလို့ပြောလို့ရတာပေါ့နော်လောလောဆယ် NUG အစိုးရကိုသူတို့ကအတိအမှန်မပြုသေးပေမဲ့လေဒီစစ်တပ်ကခံထားတဲ့လူတွေကိုသူတို့အတိအမှန်မပြုတ်ဘူးဆိုတဲ့သဘောမျိုးတော့ရောက်တာပေါ့
မကြသေးခင်ကပဲပေါ့နော်ဒီမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူး Thomas Andrews ကနေပြီးတော့ဒီမြန်မာစစ်တပ်ကနေပြီးတော့ထိန်းချုပ်ထားတဲ့တဘာဝရေနံနဲ့တဘာဝလုပ်ငန်းကိုပေါ့နော်နိုင်ငံတကာအနေနဲ့တကယ်ကိုပြစ်မှတ်ထားပြီးတော့ပိတ်ဆို့ဖို့ပေါ့နော်သူ့အမြင်အရဆိုလို့ရှိရင်လည်းအခုချိန်ထိဒီမြန်မာစစ်တပ်အတွက်အဓိကဝင်ငွေဖြစ်နေတဲ့ရေနံနဲ့တဘာဝတန်းဝေးလုပ်ငန်းကိုနိုင်ငံတကာဘက်ကပိတ်ဆို့အရေးယူခြင်းမရှိသေးတဲ့အတွက်ပေါ့နော်ဒီဟာကိုတကယ်ကိုတာဂက်ထားပြီးထိထိရောက်အရေးယူဖို့ဆိုပြီးတော့သူတိုက်တွန်းသွားတာရှိပါတယ်ဆိုတော့ဒီပေါ်မှာမတ်ဝေနှင်းပွင့်တုံဘယ်လိုမြင်ပါလဲရှင
်ကျွန်မအမြင်နဲ့ပြောရမယ်ဆိုလို့ရှိရင်ဒါအရင်အရေးကြီးပါတယ်ဘာဖြစ်လို့လဲဆိုလို့ရှိရင်ရေနံနဲ့တဘာဝတန်းဝေးလုပ်ငန်းဆိုတဲ့ဥစ္စာကစစ်တပ်အတွက်ကဒါအရင်ပြီးတဲ့အရာပြီးရင်သူတို့ရဲ့အသက်လိုင်းလို့ဖြစ်နေတာပေါ့နော်အဲ့ဒါမျိုးဥစ္စာကိုနိုင်ငံတကာကစီးပွားရေးဆက်လုပ်နေမယ်ဆိုလို့ရှိရင်သူတို့ကစစ်တပ်ထဲကိုသူတို့ရဲ့ပတ်စံနေထပ်ပြီးတော့တွင်းပေးနေတာ ီပတ်စံနေရာဘယ်မှာတုံးမလဲဆိုလို့ရှိရင်ပြည်သူတွေကိုအဲဖိနှိပ်ချုပ်ချယ်တဲ့နေရာမှာပြည်သူတွေကိုတပ်ပစ်တဲ့နေရာမှာတုံးနေတာဖြစ်တဲ့အတွက်ကိုစစ်တပ်ကိုထိထိရဲရဲအေးအေးယူတဲ့ဆိုလို့ရှိရင်ဒီ oil and gas sector ကို data target လုံးမှာရမယ်ဆိုရဲအမြင်မျိုးကကျမတို့အကုန်လုံးမှာရှိပါတယ်ပြီးတဲ့အခါကျလို့ရှိရင်အဲကုလသမဂ္ဂဒါပဲပြောပြောဥရောပကပဲပြောပြောသူတို့မှာကအခုဒီစီးပွားရေးပိတ်ဆို့မှုတွေကလှုပ်လာပြီဒါပေမဲ့ဒီအရေးကြီးတဲ့အပိုင်းမှာတော့မပါသေးဘူးအဲသဘာဝဟိုပါပေါ့နော်ကြောက်မြေရတနာအပိုင်းနေမှာပြီးတဲ့ခါကျလို့ရှိရင်ဒင်ဘာနဲ့ပတ်သက်တဲ့လုပ်ငန်းတွေကိုသူတို့ပိတ်ဆို့မှုတွေရှိပေမဲ့ဒီ oil and gas နဲ့ပတ်သက်လာရဆိုလို့ရှိရင်တော့အဲပြင်သစ် government ပြင်သစ်အစိုးရပိုင်နဲ့ထူထော်ပဲဖြစ်ဖြစ် US အစိုးရရဲ့အဲ Chevron နဲ့ဖြစ်ဖြစ်ဒါတွေကအခုထိဆက်ပြီးတော့လုပ်ငန်းတွေရှိနေတော့မှာပေါ့နော
်ဟုတ်ကဲ့အဲ့တော့မြန်မာနိုင်ငံမှာ February အစပိုင်းကစပြီးတော့စစ်အာဏာသိမ်းလိုက်တဲ့ကဟိုနိုင်ငံတကာကဖိအားပေးနေတယ်သူတို့ဖြစ် American နဲ့အနောက်နိုင်ငံတွေကနေပြီးတော့ဟိုပြည်ထောင်ပါဝင်ပေါ့နော်သူတို့မြန်မာစစ်တပ်အပေါ်မှာဒီလောက်ပေါ့နော်သူတို့ပြင်းပြင်းထန်ထန်ဖိအားပေးတယ် sanction တွေတစ်ခုတစ်ခုလှုပ်လာတယ်ဟိုအထူးသဖြင့် targeted sanction ပြင်းမှတ်ထားပြီးတော့ဒီမြန်မာစစ်ကောင်းဆောင်တွေကိုအဲ့လိုအရေးယူမှုတွေ sanction ဒီပြစ်ဒဏ်ခတ်ချမှတ်မှုတွေပိတ်ဆို့မှုတွေကဟိုမထိရောက်တဲ့သဘောလိုမျိုးဖြစ်နေရလားရှင
်အဲနှစ်မျိုးရှိတာပေါ့နော်ကျမတို့အနေနဲ့ကြည့်မယ်ဆိုလို့ရှိရင်ထိရောက်တယ်လို့လည်းပြောလို့ရတယ်ထိမရောက်မထိရောက်တဲ့ဟာတွေလည်းအများကြီးရှိတယ်ပေါ့နော်ဥပမာဒီစစ်တပ်ပိုင်လုပ်ငန်းတွေစစ်တပ်ပိုင် company တွေပြီးရင်တောင်မြေရနာ company တွေကို target ထားပြီးတော့ sanction ထား sanction လုပ်လိုက်တယ်ဆိုတာကစစ်တပ်ရဲ့ဝင်ငွေလမ်းကြောင်းတစ်ခုကိုပိတ်လိုက်တဲ့အတွက်ကျမတို့ကဒါထိရောက်တယ်လို့ပြောလို့ရတယ်။ဒါပေမဲ့တစ်ဖက်ပိုင်းမှာလည်းဒီစစ်တပ်ကလူတွေကိုဒီဥရောပနိုင်ငံကိုမလာရဘူးပြီးတဲ့ခါကျလို့ရှိရင် American နိုင်ငံကိုမလာရဘူးပြီးရင်သူတို့စီမှာသူတို့ရဲ့American နိုင်ငံမှာရှိတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေဥရောပမှာရှိတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုအဲ freeze လုပ်လိုက်တယ်ဆိုတာမျိုးကတော့မထိရောက်ဘူး။ဘာဖြစ်လို့လဲဆိုတော့ကျမတို့အမြင်နဲ့ကြည့်မယ်ဆိုလို့ရှိရင် research အရအဲဒီတက်ပိုင်းကစစ်တက်ပိုင်းကလူကြီးတွေကဥရောပမှာယင်းညုံနှံမှုပဲဖြစ်ဖြစ်ပိုင်ဆိုင်မှုပဲဖြစ်ဖြစ်မရှိဘူးဆိုတဲ့ဟာမျိုးကိုတွေ့ရတယ်ပေါ့နော်။ဆိုတော့အချိန်တန်တဲ့ခါကျတော့ဒါကဟာမင်းတို့ငါတို့နိုင်ငံကို holiday မလာနဲ့ဆိုတော့ဟို visa ban ပုံစံမျိုးပဲဖြစ်သွားတဲ့အတွက်ဘူးမထီရောက်ဘူးလို့ပြောရမယ
်ဒီအထူးသဖြင့် Malware နှင်းပွင့်တုံတို့လိုဥရောပမှာအခြေစိုက်ပြီးတော့မြမရေးလှုပ်ရှားနေတဲ့သူတွေကပေါ့နော်ဥရောပတမကကိုလည်းပြစ်မှတ်ထားပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးထိထိရောက်လှုပ်ဖို့ဆိုတဲ့အပိုင်းနေပေါ့နော်အခု Malware နှင်းပွင့်တုံတို့အခုတောင်းဆိုနေတဲ့ဒီလက်နက်တွေရောင်းဝယ်မှုပိတ်ဆို့ရေးဒီအပိုင်းနေပေါ့နော်အဲအဲ့ရမျိုးတွေမှာဟိုအခုဟိုဘလောက်ထိဥရောပတမကကဟိုဆက်လှုပ်လာနိုင်ဖို့ရောအနေထားရှိလဲရှင်
အဲကျမတို့ပြည်သူတွေအကုန်လုံးကြည့်မယ်ဆိုလို့ရှိရင်နိုင်ငံတကာရဲ့တုံ့ပြန်မှုနိုင်ငံတကာရဲ့ဘာကိစ္စပဲမဆိုအရန်နှေးတာကိုတွေ့ရတယ်ဆိုတော့ကျမတို့အနေနဲ့ကတနေ့တနေ့ပြည်သူတွေရဲ့ဘဝကဆိုးဆိုးလာတယ်ပြည်သူတွေရဲ့ခံစားချက်တွေကပိုပိုပြီးတော့ပြင်းထန်လာပြီးမဲ့လည်းနိုင်ငံတကာရဲ့တုံ့ပြန်ချက်တွေကအရန်နှေးတယ်အခုဒီလက်နက်ပိတ်ဆို့မှုဆိုတဲ့ဟာကိုကြည့်မယ်ဆိုလို့ရှိရင်UN Security Council မှာသူတို့ကစကားလေးရတော့နည်းနည်းပြောင်းသွားတာပေါ့နော်လက်နက်ပိတ်ဆို့မှုမဟုတ်ဘူးလက်နက်ပြည်တွင်းထဲကိုလက်နက်ဝင်နေဆိုတဲ့ဟာမျိုးကိုနည်းနည်းဟန့်တားဖို့ဆိုတဲ့စကားအသုံးနှုန်းလေးပြောင်းသွားတာကိုတွေ့ရတယ်ဒီဥစ္စာကိုထောက်ခံတဲ့နိုင်ငံ80ကျော်လောက်ကသူတို့ကိုယ်တိုင်ကသူတို့စီမှာကလက်နက်မရောင်းရဘူးဆိုတဲ့ဥပဒေမရှိဘူးဟို arms and bargo မရှိဘူးဆိုတဲ့ဟာမျိုးပေါ့နော်ဆိုတော့ကျမတို့ကAmerican အစိုးရလိုဟာမျိုးနဲ့ပဲဖြစ်ဖြစ် UK အစိုးရလိုဟာမျိုးနဲ့ပဲဖြစ်ဖြစ်တွေ့ရင်ပြောပြရတာသူတို့ကိုတိုက်တွန်းရတာဘာလဲဆိုတော့ UK လိုနိုင်ငံမျိုး US လိုနိုင်ငံမျိုးမှာက arms and bargo ရှိတယ်ဆိုတော့သူတို့ဒါဒီနိုင်ငံ80ကိုစီးယုံပြီးတဲ့အခါကျလို့ရှိရင်ဘယ်လိုပြောပြမလဲမဟာမိတ်ပုံစံမျိုးglobal arms and bargo ပုံစံမျိုးဖွဲ့မယ်ဆိုလို့ရှိရင်လက်နက်ပိတ်ဆို့မှုဆိုတာတကယ်ဖြစ်နိုင်ပါတယ်အချိန်တန်ဟာ UN Security Council ကအချိန်တန်ငါတို့ကတရုတ်ကဗီဒီယိုလုပ်မယ်ပြီးရင်ရုရှားကဗီဒီယိုလုပ်မယ်ဆိုပြီးတော့ထိုင်ပြီးတော့ဝေဖန်နေတာထိုင်ပြီးအာဂျီလုပ်နေတာထက်ဆိုင်နိုင်ငံတကာနိုင်ငံချင်းစီမှာသူတို့ရဲ့ဥပဒေအရarms and bargo လုပ်မယ်ဆိုလို့ရှိရင်လုပ်နိုင်တဲ့အနေအထားမှာရှိရဲကျမတို့South Korea အနေနဲ့လည်းတွေးခဲ့ပြီးပြီး Japan ဆိုလို့ရှိရင်လည်းလုပ်ခဲ့ပြီးပြီးဆိုတခြားနိုင်ငံတွေလည်းဆက်ပြီးတော့လုပ်သွားနိုင်တယ်ပေါ့နော
်အခုမြန်မာနိုင်ငံမှာ February လကဒီဆရာနာသိမ်းလိုက်ပြီးရဲ့နောက်မှာအခုလိုနိုင်ငံတကာကတုံ့ပြန်ချက်ပေါ့နော်အထူးသဖြင့်ဒီအရင်ကမြန်မာနိုင်ငံမှာဒီ Rohingya တွေကိုဟိုစစ်တပ်ကဖိနှိပ်တုံးတာပေါ့နော်နိုင်ငံတကာရဲ့တုံ့ပြန်ချက်တွေ နဲ့အခုဒီဆရာနာသိမ်းပြီးနောက်ပိုင်းမှာနိုင်ငံတကာရဲ့တုံ့ပြန်ချက်တွေမှာကွာခြားချက်တွေဒါမှမဟုတ်တူညီချက်တွေကဘာတွေရှိလဲရှင
်ဒီမှာအမြင်နဲ့ပြောရမယ်ဆိုလို့ရှိရင်ဒီ2019တုန်းကရိုဟင်ဂျာတွေအပေါ်မှာစစ်တပ်ကကျူးလွန်ခဲ့တဲ့ဟာတွေကို UN Fact Finding Mission ရပြောမယ်ဆိုရင်ဒါသူတို့က genocide လို့ခေါ်တာပေါ့နော်ဆိုတော့ genocide လို့ပြောထားပေမဲ့လည်းသူတို့ပြောတယ်ဒီက genocide ဖြစ်တဲ့အတွက်ကိုဒီ recommendation တွေငါတို့ရဲ့တောင်းဆိုချက်တွေကိုနိုင်ငံတကာတိုင်းဝိုင်းအနေနဲ့လုပ်သွားရမယ်ပြီးရင်အဲ့ကလေးကိုကUN Fact Finding Mission ကပြောလာတာကစစ်တပ်ကိုအရေးယူရမယ်စစ်တပ်ကိုစီးပွားရေးပိတ်ဆို့မှုလုပ်ရမယ်စစ်တပ်ကိုအရေးယူရမယ်ဆိုတဲ့ဟာမျိုးကအစရေရရှိတယ်ပြီးရင်ဒီလက်နက်ပိတ်ဆို့မှုဆိုတဲ့ဇာတ်ကားကလည်းပြောခဲ့တယ်ဒါပေမဲ့ဘယ်သူမှဘယ်နိုင်ငံကမှတရားချတိရရောက်လောက်တာကိုမတွေ့ရဘူးဒါပေမဲ့အခုအချိန်မှာကဘာဖြစ်လဲဆိုတဲ့အခါကျတော့အပုံလုံးကတကဘာလုံးကနည်းနည်းအုံကျွားလာတယ်လို့ပြောလို့ရမှာပေါ့နော်အခု February 1ရက်နေ့ကလေးကစစ်တပ်ကကျူးလွန်နေဆိုတဲ့ဟာတိုင်းငါဒေသမှာနေမဟုတ်တော့ဘူးကချင်ကရင်ဒေသမှာနေမဟုတ်တော့ဘဲနဲ့မြို့ပေါ်ဒေသတွေပါရောက်လာပြီးပြီးရခါကြလို့ရှိရင်တနိုင်ငံလုံးပြည်သူတွေခံစားနေရတယ်ဆိုတာကဆိုရှယ်မီဒီယာမှာကနေတိုင်းလိုလိုတွေ့နေရတယ်အဖြစ်အပျက်တွေစိုးလာတာကလည်းနေတိုင်းလိုလိုတွေ့နေရတယ်ဆိုတဲ့ခါကြတော့နိုင်ငံတကာအတိုင်းဝိုင်းနေနေရသူတို့ကငင်းပယ်လို့မရတော့ဘူးသူတို့အနေနဲ့အရေးယူဖို့လုပ်ရမယ်ဆိုတာကိုလည်းသိတဲ့အတွက်ကျမတို့အခုဒီဒီလိုမျိုးဒီ sanction ဥစ္စာကိုတွေ့ရတယ်အခုဟိုပါတော့ခေါင်းဆောင်ပိုင်းတွေကို visa ban လောက်တာတို့ခေါင်းဆောင်ပိုင်းတွေကိုဒီနိုင်ငံကိုမလာရဘူးဝင်ခွင့်ပိတ်တာတွေကိုတွေ့ရတယ်ဆိုတော့ကျမတို့ကလမ်းကြောင်းသူတို့ကိုတဲ့ပေးရတာကဒါတွေကမထိရောက်ဘူးဒါပေမဲ့နင်တို့ထိရောက်တဲ့ဟာမျိုးလုပ်ချင်တယ်ဆိုလို့ရှိရင်ကျမတို့ခေါ်တာ၃ပိုင်းပေါ့နော်ပထမတစ်ခုကတော့ဒီဘွားရဲ့ပိတ်ဆို့မှုစစ်တပ်ဆိုင်ရာစီးပွားရေးပြီးရင်ဒုတိယတစ်ခုကတော့လက်နက်ပိတ်ဆို့မှုတတိယအရေးအကြီးဆုံးကတော့accountability ပေါ့ဒီလူတွေကိုတေချာသူတို့ရဲ့သူတို့ကျူးလွန်ခဲ့တဲ့ပြစ်ဒဏ်တွေအတွက်ကိုသူတို့ပေးဆက်ရမယ်ပြီးတဲ့ခါကျလို့ရှိရင်တရားတရားဝင်သူတို့အတွက်ကို accountability issues တွေကိုရှေ့ရမယ်ဆိုတော့အခုမှဖြစ်နေတဲ့ February 1ရက်နေ့တည်းကဖြစ်နေတဲ့ပြစ်ဒဏ်တွေအကုန်လုံးကိုပြောတာမဟုတ်ဘူးလွန်ခဲ့တဲ့နှစ်ပေါင်းများစွာတိုင်းနာဒီသားဘက်မှာကျူးလွန်ခဲ့တာတွေပြီးရင်အခုနိုင်ငံရေးအစိုးရကိစ္စပြုမယ်ဆိုလို့ရှိရင်လည်းဒါနှစ်ပေါင်းများစွာဖြစ်ခဲ့တဲ့ကိစ္စတွေအတွက်ကိုဒါသူတို့အတွက်ကိုသူတို့ကို hold accountable လောက်ရမယ်ဆိုတဲ့သဘောမျိုးပေါ့နော်အဲ့ဒါမျိုးတွေတောင်းချူတာတွေကျမတို့ဘက်ကရှိပါတယ
်ဟုတ်ကဲ့အဲ့တော့အခုမက်ဝေ 2.3 ရဲ့ဖခင်ဒီ88မျိုးဆက်ခေါင်းဆောင်တအုပ်ဖြစ်တဲ့ဦးညာအေးဟာဆိုလို့ရှိရင်ပေါ့နော်ထောင်ထဲမှာဒီ February 1ရက်နေ့ဆရာနာသိန်းနဲ့ညကလေးကိုကသူကဖမ်းခံလိုက်ရပြီးတော့ဟိုမိသားစုနဲ့တောင်မတွေ့ခွင့်မရခဲ့ဘူးပေါ့နော်သူဖန်စီထိမ့်သိမ်းထားတဲ့နေထားနောက်ဆုံးဒီဥညာရေးရဲ့ဟိုထောင်တွင်းပေါ့နော်သူတို့ဖန်စီထိမ့်သိမ်းထားတဲ့ခြေနေရောမိသားစုကဘယ်လောက်ထိတီးခွင့်ရပြီလဲရှင
်အခုမိသားစုအနေရတော့အနေနဲ့ရတော့တော်တော်စိုးရိမ်တာပေါ့နော်အထူးသဖြင့်အခုဒီ COVID case တွေကလည်းပုံများလာတယ်ပြီးရင်အင်းစိန်ထောင်ထဲမှာလည်း case ကတွေ့တယ်ဆိုတဲ့အခါကျတော့စိုးရိမ်မှုကတော့ရှိတယ်ဒါပေမဲ့စိတ်တက်ပိုင်းရဆိုလို့ရှိရတော့ဒါအဖေကဒါတတိယအကြိမ်ထောင်ချခံရတာဖြစ်တယ်ဆိုတော့သူကစိတ်တက်အရန်ခိုင်ပါတယ်အခုဒီဖမ်းသွားပြီးတော့နှစ်လနေတဲ့အခါကျတော့မှမိသားစုကိုပြောတာကအင်းစိန်ထောင်မှာရှိနေပြီပြီးရခါကျလို့ရှိရင်သူ့ကိုအမှုတက်ထားတာကတော့ဒီလူမျိုးစုတစုနဲ့တစုနဲ့တစုကိုသွေးကွဲအောင်လှုံ့ဆော်ရဲဆိုတော့ hate speech ဆိုတဲ့ဟာမျိုးနဲ့905ကောင်းငယ်ပေါ့နော်905ကောင်းငယ်အဟောင်းနဲ့သူ့ကိုတက်ထားတယ်ဆိုပြီးတော့အကြောင်းကြားလာတာပြောတယ်ဒါပေမဲ့အခုဖမ်းသွားတဲ့အချိန်ကလေးကအခုထိလူချင်းတွေ့ရတာလည်းမရှိဘူးအခု covid ဖြစ်တဲ့အခါကျတော့ထောင်မှာရှင်းနေတွေဝင်ခွေအောင်မှပိတ်လိုက်တယ်ဆိုတဲ့အခါကျတော့ကျမတို့မှာဘာမှ information မရှိတော့တဲ့သဘောမျိုးပေါ့နော်အဆက်အသွယ်ပြတ်သွားတဲ့သဘောမျိုးဖြစ်သွားတော့စိုးရင်ပူပန်မှုကတော့နည်းနည်းပုံများလာတယ်ရှင်ဟုတ
်အခုလို VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့ပြောကြားပေးတဲ့အတွက်မတ်ဝေညင်ပွင့်တုံကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါ
American တန်ရုပ်တန်တဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်စမတ်ရိုဗီယိုမြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီစမတ်ရိုရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view ရေမြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ် 847-3748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာဝိုင်း YouTube လိပ်စာက youtube.com/voabermesechannel ဖြစ်ပါတယ်။စလုံးပေါင်းက voabermesechannel ဖြစ်ပါတယ်။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabermese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabermese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabermese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာမနက်ခင်းမှာသောရရှင်များရှင်။ VOA American အသံက2022ခုနှစ်ဇူလိုင်လ12ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25၊လိုင်းဒိုမီတာ40၊လိုင်းဒိုမီတာ51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့စစ်ကောင်စီရဲ့မီဒီယာပေါ်ဖိနှိပ်မှုအတိုင်းအတာနဲ့ထိရောက်မှုကိုသုံးသပ်ထားတဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့သတင်းတွေထဲကသုတအပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပေးမှာဖြစ်ပါတယ်။အရင်ဆုံးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးမှာပါ။စစ်ကောင်စီရဲ့သတင်းမီဒီယာပိတ်ပင်ထိန်းချုပ်မှုအောင်မြင်ပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးမှာဖြစ်ပါတယ်။ဦးစီသူအောင်မြင့်တဲ့အတူမယင်ချင်းနိုင်ကကုညီတက်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့ဇွန်လ30ရက်နေ့ကစစ်ကောင်စီပြန်ကြားရေးဝန်ကြီးဌာနဟာအဖိပေးကြေညာချက်တစ်စောင်ထုတ်ပြန်ပါတယ်အဲ့ဒီကြေညာချက်ထဲမှာမြန်မာနိုင်ငံအခြေစိုက်နိုင်ငံသားသတင်းတောက်တချို့ဟာလက်ရှိသူတို့ရဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအစိုးရကိုသတင်းတွေမှာ military ကောင်စီmilitary gender gender ဆိုပြီးသတင်းတွေမှာရေးသားဖော်ပြနေတာအခြေမြစ်မရှိတဲ့သတင်းမှားတွေကိုကိုးကားချက်ကရေးသားဖော်ပြနေတာတွေကိုတွေ့ရတဲ့အကြောင်းဒါကြောင့်နောက်ဆိုအဲ့လိုရေးသားခြင်းတွေမလုပ်ကြဘူးလုပ်ခဲ့ရင်တည်ဆဲဥပဒေတွေအရာအရေးယူသွားမယ်ဆိုပြီးဖော်ပြထားပါတယ်ပြန်ကြိုင်းဝန်ကြီးဌာနရဲ့အဲ့ဒီကြေညာချက်ဟာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဦးဆောင်တဲ့ဆက်အနာသိမ့်မှုမတိုင်ရင်ကတည်းကပြည်တွင်းမှာမှတ်ပုံတင်တရားဝင်ရုံးခန်းဖွင့်လှစ်သတင်းတော့တွေထားပြီးလုပ်ငန်းဆောင်ရွက်နေတဲ့နိုင်ငံတကာမီဒီယာတွေကိုသတိပေးချင်းချောက်လိုက်တဲ့သဘောလဲသက်ရောက်နေတာတွေ့ရပါတယ်။ပြောရရင်လက်ရှိမြန်မာနိုင်ငံကိုအုပ်ချုပ်နေတဲ့စစ်ကောင်စီဟာသူတို့အာဏာရယူပြီးနောက်သတင်းမီဒီယာလွတ်လပ်ခွင့်ကိုပိတ်ပင်ဖို့နဲ့လိုသလိုပုံဖော်ဖို့ကြိုးစားနေခဲ့တာအခုဆိုရင်အချိန်၅လကျော်ကြာခဲ့ပါပြီ။သူတို့အကောင့်ထဲပေါ်နေတာအလုတ်ဖြစ်မဖြစ်ကြည့်ကြရအောင်ပါ
February 1ရက်နေ့မတိုင်ခင်ကတော့ပြည်ရင်းမှာနေ့စဉ်ထုတ်သတင်းစာတွေအပတ်စဉ်ထုတ်ဂျာနယ်တွေရေဒီယိုရုပ်သံ line တွေနဲ့ရုပ်သံသတင်းဌာနတွေကသတင်းလုပ်ငန်းတွေကိုမြန်မြန်ဆိုင်ဆိုင်ကြီးလုပ်ခဲ့ကြတာပါစစ်ကောင်စီလက်ထက်မှာတော့ပထမဦးဆုံးအစိုးရပိုင်မီဒီယာလုပ်ငန်းအားလုံးနဲ့အကြီးဆုံးပုဂ္ဂလိကမီဒီယာလုပ်ငန်းကြီးနှစ်ခုကိုအရင်ဦးဆုံးထိန်းချုပ်ခဲ့ပါတယ်တဆက်တည်းဆိုသလိုပြည်တွင်းမှာအခြေဆိုင်နေတဲ့သတင်းဌာနတချို့ကိုပိတ်ပင်အရေးယူမှုလုပ်ခဲ့ပြီးအဲ့ဒီထဲမှာ DVB မစ္စိမမြန်မာနောင်း7 days ခေတ္တမီဒီယာကမာရွတ်မီဒီယာနဲ့နယ်မီဒီယာတချို့ပါဝင်ခဲ့ပါတယ်။နိုင်ငံအနှံ့အပြားမှာ DVB မစ္စိမအပါအဝင်သတင်းလိုက်တော်များများကိုအခမဲ့ဖမ်းယူကြည့်ရှုနိုင်တဲ့နှစ်ပေစလောင်းဂျိုဒုဖမ်းဆက်တွေကိုဖြုတ်သိမ်းခိုင်းတာမဖြုတ်သိမ်းရင်အရေးယူတာမျိုးလုပ်ခဲ့ပါတယ်။လက်ရှိအခြေအနေပုံနှိပ်မီဒီယာတွေထဲမှာအစိုးရပိုင်သတင်းစာတွေနဲ့ပုဂ္ဂလိကပိုင်သတင်းစာနှစ်ဆောင်အပတ်စဉ်ထုတ်ဂျာနယ်တချို့ပဲကျင်းရစ်ပြီးစစ်ကောင်စီညွှန်ကြားချက်တွေနဲ့ကိုက်ညီအောင်ကိုယ့်ဘာသာကိုစင်စါလို့တီးပြက်ပြီးမှထုတ်ဝေကြတာတွေ့ကြရပါတယ်။ပုဂ္ဂလိကရေဒီယိုအသံလွှင့်လုပ်ငန်းတွေနဲ့ရုပ်သံလွှင့်လုပ်ငန်းတွေကိုလည်းအပြည့်အဝထိန်းချုပ်ထားလိုက်ပြီးမှပြည်သူတွေဟာအဲ့ဒီမီဒီယာတွေကနေသတင်းမှန်တွေပြည့်ပြည့်စုံစုံနားထောင်ကြည့်ရှုခွင့်ရဖို့မဖြစ်နိုင်တော့ပါဘူး။ဒါပေမဲ့ပြည်ရင်းပြည်ပမီဒီယာမျိုးစုံကတော့အင်တာနက်အခြေပြုပလက်ဖောင်းတချို့ပေါ်မှာဆက်ပြီးမြင်တွေ့နိုင်ပါသေးတယ်
။2021 January 10နေ့အရမြန်မာနိုင်ငံမှာအင်တာနက်အသုံးပြုသူ23သန်းကျော် Facebook လို Social Media တွေအသုံးပြုသူ29သန်းကျော်နဲ့ Mobile Phone အသုံးပြုသူ69သန်းကျော်ရှိတယ်လို့ဆိုပါတယ်။ဥပဒေအရလူတစ်ယောက်ဟာ Mobile Operator တစ်ခုရဲ့ SIM ကနှစ်ခုစီသုံးခွင့်ရတာsocial media မှာအကောင့်တစ်ခုတည်းပိုဖွင့်ထားတာတွေကြောင့်အဲ့လောက်အရေးအတွက်များနေတာလို့နားလည်ရပါတယ်ဒီလိုခြေနေတွေကြောင့်လဲစစ်ကောင်စီကပုံနှိပ်ရေဒီယိုရုပ်သံနဲ့ဂျူးလူစလောင်းကထုတ်လွှင့်တဲ့မီဒီယာတွေကိုပိတ်ပင်ထိန်းချုပ်လိုက်တဲ့အတိုင်း ပြည်သူတွေဟာအင်တာနက်ဝက်ဆိုက် YouTube နဲ့ Facebook လို့ platform တွေကနေသတင်းဌာနဘောင်းဆောင်ကဖော်ပြနေတဲ့သတင်းတွေကိုဖတ်ရှုကြည့်ရှုနားထောင်ခွင့်ရနေတာဖြစ်ပါတယ်။အဲ့လိုအခြေအနေကိုစစ်ကောင်စီဘက်ကဒီအတိုင်းလက်ပိုက်ကြည့်နေတာတော့မဟုတ်ပါဘူး။အင်တာနက်ဖြတ်တောက်ဖို့နဲ့သတင်းဌာနတွေကိုပိတ်ဆို့ဖို့စ조사မှုတွေတော့ရှိခဲ့ပါတယ်
။စစ်ကောင်စီဟာဖေဗူအရီလဇန်းပိုင်းကအချိန်ကာလတစ်ခုအင်တာနက်ကိုလုံးဝဖြတ်တောက်ခဲ့ပါတယ်။နောက်ပိုင်းအချိန်တစ်ခုသတ်မှတ်ပြီးပုံမှန်အင်တာနက်ဖြတ်တောက်တာလုပ်ပါတယ်။ဧပြီလအရောက်မှာတော့အင်တာနက်ဝန်ဆောင်မှု၅မျိုးရှိတဲ့အထက်လူသုံးအများဆုံးဖြစ်တဲ့ Mobile Data, Wi-Fi နဲ့ Broadband ဝန်ဆောင်မှု၃မျိုးကိုပိတ်ပင်လိုက်ပြီးကေဘယ်ကျိုးလိုက်နဲ့၃နဲ့ဝန်ဆောင်မှုနဲ့စီးပွားရေးလုပ်ငန်းသုံးဝန်ဆောင်မှု၂မျိုးကိုပဲခွင့်ပြုပေးပါတော့တယ်။အဲ့ဒီလိုအင်တာနက်ဝန်ဆောင်မှု၂မျိုးပဲအသုံးပြုခွင့်ပြုတော့တဲ့အတွက်လူပေါင်းတန်း၂၀ကျော်လောက်အင်တာနက်အသုံးပြုခွင့်မရဆိုတဲ့အခြေအနေရောက်သွားစေခဲ့ပါတယ်။အဲ့ဒီအချိန်ကတော့ပြည်သူအများစုကြီးသတင်းအမှောင်ကြားသွားတဲ့အခြေအနေရောက်သွားတယ်လို့ဆိုရင်လည်းမမှားပါဘူး။ဒါပေမဲ့လည်းအဲ့ဒီလိုအင်တာနက်ကိုဖြတ်တောက်လိုက်တာကြောင့် Mobile Banking အသုံးပြုလို့မရတော့တာonline အသုံးပြုပြီးဈေးရောင်းဈေးဝယ်ငွေပေးငွေယူကုန်သွယ်လုပ်ငန်းအပါအဝင်စီးပွားရေးနဲ့အခြားနယ်ပယ်မျိုးစုံကိုကြီးမားတဲ့ထိခိုက်မှုတွေဖြစ်စေခဲ့ပါတယ်။ဒါရီမကနိုင်ငံတကာ mobile operator ကုမ္ပဏီတွေရောပြည်ရင်းကအင်တာနက်ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေပါအကြီးအကျယ်ထိခိုက်ကုန်မှာတော့တယ်။ဒီလိုနဲ့စစ်ကောင်စီဟာနောက်ပိုင်းအင်တာနက်ဝန်ဆောင်မှုလုပ်ငန်းအလုံးတစ်ခုစီကိုပြန်ပြီးအသုံးပြုခွင့်ပေးရတဲ့အခြေအနေရောက်လာရပြန်ပါတယ်။ဒါပေမဲ့အရင်လိုမဟုတ်တော့ဘဲ online platform တချို့နဲ့သတင်းမီဒီယာတချို့ကိုပိတ်ပင်စေပြီးမှအသုံးပြုခွင့်ပေးခဲ့တာမျိုးဖြစ်ပါတယ်။လက်ရှိအင်တာနက်ဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီတွေထဲမှာတချို့ cable ကြိုးနဲ့အိမ်အရောက်ဝန်ဆောင်မှုပေးတဲ့ကုမ္ပဏီတချို့ကတော့ Facebook အပါအဝင်ဘယ်သတင်းမီဒီယာ website တွေကိုမှပိတ်ပင်မထားပါဘူး။ဒါပေမဲ့အများစုသော mobile data, wifi နဲ့ broadband ဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီတွေကတော့ Facebook စာမျက်နှာပိတ်ထားသလိုစစ်ကောင်စီက license ရုပ်သိမ်းလိုက်တဲ့ DVB, Mizima, မြန်မာနောင်း website တွေကိုပိတ်ပင်ထားတာတွေ့ရပါတယ်။အခုလိုစစ်ကောင်စီရဲ့ညွှန်ကြားချက်ကြောင့် internet ဝန်ဆောင်မှုပေးတဲ့ကုမ္ပဏီအများစုကြီးဟာသတင်းမီဒီယာအလုံးနီးပါးရဲ့ platform ဖြစ်တဲ့ Facebook ကိုပိတ်ပင်ထားကြပေမယ့် VPN ခံပြီးအသုံးပြုလို့ရနေတော့ပြည်သူတွေအလုံး Facebook သုံးလို့ရ Facebook စာမျက်နှာတွေကသတင်းတွေကိုတိကျွင့်ရနေကြတာဖြစ်ပါတယ်။
ဒါကြောင့်လေစစ်ကောင်စီကပိတ်ပင်ထားတဲ့မီဒီယာတွေအပါအဝင်မစ္စိမခစ်စ် DVB, ARD, BBC, မြန်မာနောင်း RFA, VOA မြန်မာသတင်းဌာနတွေရဲ့ဇွန်လအတွက် Facebook စာမျက်နှာမှာ Interaction စုစုပေါင်း204သန်းကျော်သတင်းဌာနတစ်ခုဖြန်းပြား25သန်းဝန်းကျင်ရှိနေတာတွေ့ရသလိုအဲ့ဒီထဲမှာပါတဲ့မီဒီယာတချို့ရဲ့သတင်းဖော်ပြချက်တွေမမှန်ကန်ကြောင်းစစ်ကောင်စီသတင်းမှန်ပြန်ကြားရေးအဖွဲ့ကနေအခါအလျော်စွာဖြည့်ရှင်းပေးနေတာကိုလည်းတွေ့မြင်နေကြရပါတယ်။အထိပယ်ကတော့တားမြစ်ပိတ်ပင်ထိန်းချုပ်မှုမျိုးစုံကြားတဲ့ကပြည်သူတွေဟာပြည်တွင်းပြည်ပသတင်းဌာနတွေကဖော်ပြတဲ့သတင်းတွေကိုဖတ်ရှုနားဆင်ကြည့်ရှုခွင့်ရနေစေမို့စစ်ကောင်စီရဲ့သတင်းမီဒီယာကိုပိတ်ပင်ထိန်းချုပ်ဖို့ကြိုးစားမှုအောင်မြင်မှုမရဖြစ်နေကြောင်းပါ။
အောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုတော့သောရရှင်တို့ VOA ကိုပေးစာတွေကိုပြန်ချပေးနေတဲ့မအေးတနာကျော်ရဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ပါရှင
်။မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော်ရရှိပါရှင်။ VOA ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊ email တွေ၊ VOA Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါမယ်ရှင်။နောက်ပိုင်းမှာတော့ VOA တိချစ်တော်ရရှင်တွေကိုမြတ်တာတိလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်နော်။အခုအရင်အဆုံး VOA တော်ရရှင်တွေ VOA Facebook စာမျက်နှာပေါ်မှာတင်ထားတဲ့ post တွေအောက်မှာလာရေးလာကြတဲ့မှတ်ချက်လေးတွေကိုပြောပြပေးသွားချင်ပါသေး။မြမပြည်ကပေးစာများအစီအစဉ်ကိုနားထောင်ပြီးရေးလာတဲ့တော်ရှင်သုံးရွှေစင်ကတော့ VOA မိသားစုကျမ်းမာကြပါစေသတင်းတွေကိုလည်းအမြဲစောင့်မျှော်နေပါတယ်တဲ့ဇွဲမန်ဆိုတဲ့တော်ရှင်ကတော့ VOA ဝိုင်းတော်သားတွေကိုသားညိုဦးတို့မတ်အေးတနာကျော်တို့ကိုလူချင်းမတွေ့ပေမဲ့လည်းအတန်တွေကိုတော့ရင်းနေတာကြပါပြီတဲ့ဟုတ်ကဲ့သူကကိုညိုဦးဆိုလို့ကိုသားညွတ်ဦးကိုပြောတာထင်ပါတယ်နော် ဒီတော့ရှင်ကတရင်ကြောင့်ကြပေးတာအထူးနားထောင်လို့ကောင်းပါတယ်ဝိုင်းတော်သားတွေအားလုံးကျမ်းမာကြပါစေဆိုတော့တော့ရှင်ဆွဲမယ်ဆုတောင်းပေးလာပါတယ်ကျေးဇူးပါကိုဆွဲမယ်ရေနောက်တော့ရှင်ဘုတ်ကလေးသားကတော့မဲတနာကျော်ကြီးတဲ့ဗီဒီယိုကိုအားပေးနေတာကြပါရင်နော်အထူးသဖြင့်မဲတန်းရှင်ကြောင့်ကြတဲ့အချိန်တိုင်းမှာမလွတ်တမ်းအားပေးနေတာအမှန်ပါတယ်ကျေးဇူးတင်ပါတယ်ဟုတ်ကဲ့ပါအေးကြပါရင်နော် မိုးပြော်ဆိုတဲ့တော်ရှင်ကတော့ပြည်သူချစ်တဲ့ဗီဒီယိုခင်ဗျာနေ့စဉ်သတင်းမှတ်တွေတင်ပေးတဲ့အတွက်ကျေးဇူးတင်မိပါတယ်ကျွန်တော်ကကလေးဘွားကစပြီးတော့ရေဒီယိုကိုအားပေးနားဆင်ခဲ့သူပါအခုတော့တယ်လီဖုန်းတွေပေါ်လာလို့ VOA page ထဲမှာမြင်းထွေးကြားနေရတဲ့အတွက်ပြည်သူချစ်တဲ့ဗီဒီယိုကကျွန်တော်တို့ရဲ့အားကြီးတစ်ခွဲ့ဖြစ်နေပါတယ်ခင်ဗျာတဲ့ကျေးဇူးတင်ပါတယ်တော်ရှင်မိုးပြော်ပါ ကိုတန်ရွှေဆိုတဲ့တော်ရှင်ကတော့အမရဲ့အတန်ရောရော်ရော်ပါတင်ဆက်ပေးစီချင်ပါတယ်အားပေးနေပါတယ်ဟုတ်ကဲ့ပါကိုတန်ရွှေကျမတို့အခုရေဒီယိုအစီအစဉ်တွေကိုဒီအထူးသဖြင့်မနက်ပိုင်းအစီအစဉ်တွေပေါ့နော်လောလောဆယ်ဆိုရင်မနက်ပိုင်းရေဒီယိုအစီအစဉ်တွေကိုကျမတို့ဒီရေဒီယိုထုတ်လွှင့်ပုံကိုတိုက်ရိုက်ရုံမြင့်တန်ကြားကြီးရှုလို့ပါရအောင်လို့တင်ဆက်ပေးနေပါတယ်နော်ကျမတို့ဒီ24နာရီလုံးထုတ်လ Facebook အသုံးပြုရဆိုရင်လည်း Facebook စာမျက်နှာပေါ်မှာဒီမနက်ပိုင်းရေဒီယိုအစီအစဉ်တွေကိုရုပ်မြင်သံကြားဖြစ်နေတင်ဆက်ပေးနေတာကိုတွေ့ရမယ်ထင်ပါတယ်နော်အခုဆိုရင်ဒီဘက်ကိုခုနှစ်ရက်မနက်ပိုင်းရေဒီယိုထုတ်လွှင့်မှုတိုင်းကိုရုပ်မြင်သံကြားဖြစ်နေတင်ဆက်ပေးနေပါတယ်ညနေပိုင်းအစီအစဉ်တွေကိုလည်းမကြခင်မှာဒီလိုမျိုးအလားတူထုတ်လွှင့်ပေးနိုင်ဖို့ကျွန်တော်တို့ကြိုးပမ်းနေပါတယ်ရှင်ခင်မောင်သိန်းဆိုတဲ့သောရရှင်ကလည်းကျမအဲ့ဒီအစီအစဉ်ထုတ်လွှင့်ပေးတဲ့အောက်မှာရေးလာပါတယ်မိခွန်းလေးတခုမင်္ဂလာပါ VOE ရေးတဲ့ CB ကဝင်စာတွေပိတ်ထားလားခင်ဗျာတဲ့ကြည်တာစာရောက်တဲ့သင်္ကေတလည်းမပြဘူးစာလည်းမပြန်ပါဘူးတဲ့ဟုတ်ကဲ့ပါကျမတို့ဒီ Messenger ကနေပြီးတော့သောရရှင်ရဲ့စာတွေကိုနေ့စဉ်အများလက်ခံရရှိပါတယ်မပိတ်ထားပါဘူးနော်ဟိုကြည်တဲ့သင်္ကေတလည်းမပြဘူးဆိုတော့အကုန်လုံးတော့ကြည်ပါရဲ့ဒါမဲ့ရိုးရိုး high လို့လောက်တာမျိုးတို့အယုတ်လေးပို့တာမျိုးတို့ဆိုရင်တော့ကျမတို့အဲ့လိုစာမျိုးတွေမပြန်တာဖြစ်ပါလိမ့်မယ်နော်တကူကကျမတို့အစီအစဉ်နဲ့ပတ်သက်လို့မေးတာမျိုးတို့ဝေဖန်ချက်ပြုတာမျိုးတို့ဆိုရင်တော့ကျမတို့စာပြန်ပါရရှင်မြန်မာနိုင်ငံမှာအခြေအနေတော်တော်ဆိုးနေတယ်ကိုဗစ်ကူးစက်မှုတက်တရာလိုက်နဲ့ပတ်သက်ပြီးမှတ်ချက်လေးတွေရေးလာကြတဲ့သောရရှင်တွေရဲ့စာတချို့ကိုဖော်ပြပေးသွားချင်ပါတယ်။မိုးသားဝင်းရံဆိုတဲ့သောရရှင်ကမြန်မာပြည်သူတွေကိုဗစ်မကူးစက်အောင်နေကြပါလေ။ကိုစိနဲ့ကိုတိုင်ကုနေရဆိုတော့အခြေခံလူဒန်းစားတွေအတွက်စိတ်ပူမိပါတယ်။ကျန်းမာကြပါစေတဲ့။ဆုတောင်းပေးလာပါတယ်။ဟုတ်ပါတယ်။ကိုဗစ်ကူးစက်မှုကတနေ့တခြားကူးစက်သူများပြားပြီးတော့ဒီစစ်ဆေးနိုင်သူအရေးအတွက်ကကန့်သက်ချက်ရှိလာတာမှကူးစက်မှုအလွန်များပြားလာတာကိုတွေ့ရပါတယ်နော်အပြင်မှာဒီအရေးပေါ်လူနာတွေလည်းအောက်ဆီဂျင်မရလို့တော်တော်လေးကိုအခက်အခဲဖြစ်ကြနောက်ပြီးတော့ဟိုကိုသေးတဲ့သူတွေရဲ့မိသားစုတွေထဲမှာတော်တော်လေးကိုကိုဗစ်ကြောင့်ဆုံးပါသွားရတဲ့တဲ့တွေနေစဉ်လို့ကြားနေရပါတယ်ရှင်ဒါကြောင့်မလို့ဒီသောရရှင်ပြောသလိုအလုံးအထူးသတိထားကြဖို့လိုပါမယ်အကယ်၍ကိုဗစ်ဖြစ်လာခဲ့ရင်ဆရာဝန်တွေပြောထားသလိုမျိုးကိုယ်ခံအားကိုအမြန်ဆုံးပြန်ကောင်းအောင်လို့ဒီအရှိတဲ့အရေးတွေတောက်နောက်ပြီးအရေးဝဝအေးတတ်နိုင်တာလေးတွေစားတောက်ပြီးတော့ဒီဗိုင်းရပ်စ်ရောဂါပိုးကြီးတိုက်ခိုက်မှုတန်ကိုခံနိုင်ရရှိအောင်လို့ကြိုးစားထားဖို့လိုမယ်ထင်ပါတယ်။နောက်ထပ်သောရရှင်ရာစုဆိုတဲ့သောရရှင်ကတော့ COVID third wave COVID တတိယလိုင်းကတပတ်စရဲ့တွင်မှာအပြင်းထန်အခြေအနေကိုစိုက်ရောက်လာပါတယ်။ COVID ကတကယ်ကိုစိုးရိမ်စရာကောင်းတဲ့အခြေအနေပါ။မိဘပြည်သူတွေအသွာလာလျှော့နိုင်သမျှလျှော့ကြပါတယ်။တော်ရရှင်ရာစုအလုံးအတွက်အကြံပေးလာတာဖြစ်ပါတယ်။ VOE ကိုရေးလာကြတဲ့တော်ရရှင်တွေရဲ့ပေးစာတွေမှာ VOE တော်ရရှင်တွေမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့ကိုယ့်ဘေးပတ်ဝန်းကျင်မှာတွေ့နေရတဲ့လူမှုကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရေးလာကြတဲ့စာတွေကို VOE ကနေ့စဉ်နဲ့အမျှလက်ခံရရှိပါတယ်။အဲ့ထက်ကစာတချို့ဖော်ပြပေးခြင်းပါတယ်ရှင်။ဒီမြန်မာနိုင်ငံကနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂစီပန်ကြားခြင်းမှရေးဆိုပြီးရေးလာတဲ့သောရရှင်ကတော့လုံလုံရေးအခြေအနေကြောင့်နာမည်ကိုမဖော်ပြပေးပါနဲ့တဲ့သူကကုလသမဂ္ဂအကြီးအကဲတွေကိုလိမ့်မှုပြီးတော့ရေးလာပါတယ
်မြန်မာနိုင်ငံကိုလက်ပိုက်ကြည့်မနေကြပါနဲ့ခင်ဗျာတရုတ်နဲ့ရုရှားကမြန်မာစီကအကျိုးအမြတ်ရလို့မကောင်းမှုကိုအားပေးနေတာကိုလက်ခံလိုက်နာမနေကြပါနဲ့လို့ပြောပါရစေတနိုင်ငံလုံးမှာ NUG ကိုလူလားသူအပေါင်းကိုလည်း NUG ကဒီဒေးကိုကြီးညာရင်ကိုဒေတာကတိုင်းရင်းသားတွေကိုကိုဒေတာကလူတွေတာဝန်ယူကြပါလို့ပြောပြရစီလက်နက်မမြဆင့်အားမမြလူအင်အားမမြပဲပြန်လဲခုခံနေမဲ့အစားလူမြောက်နယ်မြေမှာတင်ပြီးမှတိုက်ကြပါလို့ပြောချင်ပါတယ် VOA ပေးစာပြန်စာကဏ္ဍကနေတနင်္ဂနွေကပြန်လည်ခုခွန်ကာကွယ်နေကြတဲ့သူရဲကောင်းတွေကိုပန်ကြားခြင်းပါတယ်ခင်ဗျာ
။ရန်သူနဲ့လက်နက်နဲ့မညာနှိမ်နှင်းနေတဲ့အတွက်ကြောင့်မလို့ကိုဘကလူတွေအကြီးကျယ်ထိနာနေရတဲ့အတွက်ကြောင့်မလို့ဒီတော်ရရှင်ရေးလာတာပါ။မြန်မာနိုင်ငံမှာဆိုးရွားနေတဲ့ကိုဗစ်ရောဂါကူးစက်မှုနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တယောက်ကတော့ဒီသောရရှင်ကလည်းသူ့ရဲ့အကောင့်ကိုမဖော်ပြဖို့မေတ္တာရက်ခံပါတယ်တဲ့ဒီသောရရှင်ကကိုဗစ်ဖြစ်တဲ့ကြားတွေကနေပြီးတော့ဒီစားဝတ်နေရေးကိစ္စနဲ့ပတ်သက်ပြီးတော့တော်တော်လေးဒုက္ခရောက်ရပါတယ်ဆိုပြီးတော့သူကြုံနေရတဲ့အခက်အခဲတခုကိုရေးလာပါတယ
်ရန်ကုန်တိုင်းဒေသကြီးမယန်းကုန်းမြို့နယ်ကစီးပင်းဝန်ထမ်းတွေ2020ကိုဗစ် -19 စဖြစ်ကြတဲ့ကနေဆရာနာတင်လိုက်တဲ့အချိန်အထိဆိုင်တွေပိတ်ထားရတာကိုအတင်းအကျပ်လိုင်စင်သက်တမ်းတိုးခိုင်းနေတယ်လို့အခွန်တွေလည်းဆောင်ခိုင်းနေပါတယ်ဆရာနာတင်ထားလို့စီးပွားပြက်ကတ်ဆိုင်ဒုက္ခရောက်နေကြတာကိုသိရတာနဲ့အတင်းအကျပ်လုံနေကြတာလေပြည်စာထဲမှာလိုင်စင်ကွန်4000ကျပ်ပေးရမယ်ဆိုတာပဲအမှန်တကယ်ပေးဆောင်ရတော့ကျပ်9000ပါဆိုင်းဘုတ်ခွန်ကိုလည်း2000လို့ပြည်စာပေးပြီးအမှန်တကယ်ပေးရတော့4000ကျပ်ပါတော်မီလောင်တော့ကြောင့်လက်ကမောင်းခတ်ဖြစ်နေပါဗောဗျာ
ဒါကတော့အကောင့်ကိုမဖော်ပြပါနဲ့ဆိုပြီးတော့သူကြုံနေရတဲ့ဒီနေ့စဉ်စားဝတ်နေရေးနဲ့ပတ်သက်ပြီးတော့ကြုံတွေ့နေရတဲ့အခက်အခဲတခုကိုတော်ရရှင်တယောက် VOE ကိုစာရေးရင်ဖွင့်လာတာဖြစ်ပါတယ်ရှင် Messenger ကနေပြီးတော့ရေးပုံးလာတဲ့တော်ရရှင်ရဲ့မှာဆိုရင်တော့ဆော့ချစ်ကိုဆိုတဲ့တော်ရရှင်က CDM ဝန်ထမ်းတွေကိုအတင်းထားဖို့ပြောပြပါ VOE ရေးပြည်သူတွေအတွက်လည်း PDF သတင်းတွေကိုတည်ထားပြီးတော့သတင်းတင်ပေးဖို့ပြောပြပါအရေးတော်ပုံမုတ်ချအောင်ရပါမယ်တဲ့ဒီတော်ရရှင်ဆော့ချစ်ကိုဆိုတဲ့တော်ရရှင်ပြောလာပါလေနောက်ထပ်တော်ရရှင်တယောက်ကတော့သူ့ကိုစာမေးခွန်းလေးတစ်ခုမေးပေးပါဆိုပြီးတော့ Messenger ကနေစာရေးလာတာပါသူကကျွန်တော်ကတော့စကိုင်းတိုင်းဒေတာကြီးမှာယာယီအလုပ်ရန်နာခံထားရတဲ့အကြောင်းစရာတယောက်ပါတဲ့လုံလုံရေးရအမည်မဖော်ပြဖို့မေတ္တာရက်ခံပါတယ်ကျွန်တော်တခုတော့တောင်းဆိုချင်ပါတယ်စကားစသတင်းစာရှင်းလင်းပွဲလုပ်ခဲ့လို့ရှင်တကယ်လို့ VOE ကတက်ခွင့်ရခဲ့လို့ရှင်ကျွန်တော်ကိုစာမေးခွန်းလေးတစ်ခုမေးပေးဖို့တောင်းဆိုပါတယ်ကျွန်တော်မေးစင်တာက February လအာနာသိန်းကလေးကစကားစဘက်ကနေပြီးတော့စုစုပေါင်းဘလောက်တည်ဆုံးတယ်လဲဆိုတာသိစင်ပါတယ်ဖြူရီမိသားစုတွေအားလုံးကျန်းမာရွှင်လန်းပါစေဆိုပြီးတော့ဦးကျော်စင်စိုးသူတည်ခြင်းနဲ့မေးကိုမေးဖို့ပြောလာပါတယ်ကျွန
်တော်ဖြူရီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
တော်ရရှင်တွေကိုမြစ်တာဒီလက်ဆောင်မြမတချင်းလေးတပုတ်နဲ့ပြောပြပေးကြပါရစေ။ကျမတို့ဒီအနုပညာရှင်တွေဒီစစ်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုမှာဖန်ခံရတာတွေအများကြီးရှိတာတော်ရရှင်တွေအသိပါနော်။ဒီထက်ရဆိုရင်တော့အစိုးရပို့ပို့တယောက်ဖန်ခံထားရတာလာနေငယ်ရှိခဲ့ပါပြီ။အာဏာသိမ်းစစ်တပ်ကနေပြီးတော့ဒီဖန်ဆီးထားတဲ့သူတွေအများကြီးကိုဟိုတလောတော့ကပဲပြန်လွှတ်ပေးခဲ့ပါပြီ။အဲ့လိုမျိုးပြန်ပြတ်လွတ်ပေးတဲ့ထမအစိုးရပို့ပို့လဲပါမလာခဲ့ပါဘူး။ဒါကြောင့်မလို့တော်ရရှင်တွေလည်းသူနဲ့ပတ်သက်ပြီးတော့စိတ်ပူဆောင်ရေးလာကြတဲ့ဒီ Facebook post တွေကိုလည်းဖတ်ရပါတယ်နော်။ဒါကြောင့်မလို့သူ့ရဲ့တချင်းလေးအမတ်တရားအလုံးတွေထုတ်လွှင့်ပေးခြင်းပါလေရှင်။မငုံနဲ့တော့ဆိုတဲ့တချင်းလေးနဲ့သူ့အတွက်အမတ်တရားဒီတစ်ပတ်ထုတ်လွှင့်ပေးခြင်းပါလေနော်။တော်ရရှင်တွေအားလုံးသူ့ရဲ့တချင်းလေးကိုခံစားနားဆင်ကြည့်ပါအောင်ရှင်။
Do you need a man or a woman?
ပို့ဖို့တိဆိုထားတဲ့မငူနဲ့တော့ဆိုတဲ့တခြင်းဖြစ်ပါတယ်ပို့ဖို့တယောက်ဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဖြူရီမြန်မာပိုင်းတော်ရရှင်ကြီးဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင် တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးနားထောင်နိုင်တယ်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambis.voanews.com ဖြစ်ပါတယ်။ကျမအေးတနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်ဒီအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
မအေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။သောရရှင်များရှင်နိုင်ငံတကာသတင်းတွေကြီးစုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးသတင်းတွေထဲကတုတ္တဆိုတဲ့အစီအစဉ်ကိုမညွညွလွင်တင်ဆက်ပေးနေပါတယ်။ဒီတစ်ပတ်မှာတော့ကမ္ဘာမှာလူသားတွေဘလောက်များပြားတိုးပွားလာနေပါပြီလဲ။ဗင်နိုင်ငံတွေကလူဦးရေတိုးပွားမှုအများဆုံးဖြစ်နေပါပြီလဲ။မြန်မာနိုင်ငံရဲ့လူကြီးအခြေအနေကရောဘလို့ရှိနေပါပြီလဲဆိုတဲ့အကြောင်းကိုနားဆင်ကြရမှာပါရှင
်။ကမ္ဘာပေါ်ကနိုင်ငံတွေရဲ့နေစဉ်ရင်ဆိုင်နေကြတဲ့စီးပွားရေးကစားလို့ကမ္ဘာဝပတ်ဝန်းကျင်အရေးကိစ္စတွေအပါအဝင်ပြောဆိုနေကြတဲ့သတင်းတွေထဲမှာကမ္ဘာလူဦးရေတိုးပွားမှုအခမ်းအနားကဏ္ဍကလည်းတစ်စိတ်တစ်ပိုင်းပါဝင်နေတာပါ။အခုဇွန်လ17ရက်နေ့ဟာဆိုရင်လေကမ္ဘာလူဦးရေနေ့ဖြစ်ပါတယ်။ကမ္ဘာပေါ်ကလူဦးရေအရေးကိစ္စတွေနဲ့ပတ်သက်ပြီးလူတွေအသိပညာရရှိဖို့ရည်ရွယ်ပြီးတော့နှစ်စဉ်ဇွန်လ17ရက်နေ့ကိုကမ္ဘာလူဦးရေနေ့ဆိုပြီး1989ခုနှစ်မှာကုလသမဂ္ဂရဲ့ဖွံ့ဖြိုးတိုးတက်ရေးအစီအစဉ်အုပ်ချုပ်မှုကောင်စီကသတ်မှတ်ပေးခဲ့တာဖြစ်ပါတယ်။လူဦးရေတိုးပွားလာမှုနဲ့ဆက်နွယ်ပြီးအရေးကြီးတဲ့မိသားစုအစီအစဉ်၊ကြားမှတန်းတူမှု၊စီးရဲမွဲတည်မှု၊ကိုယ်ဝန်ဆောင်မိခင်ကြားမှရေးကစားလို့လူအခွင့်အရေးအစုံအရေးကိစ္စအားလုံးအပေါ်အသိပညာရလာနိုင်ဖို့အတွက်အဓိကထားဆောင်ရွက်လာကြပါတယ်။ကမ္ဘာလူဦးရေဟာ1900ခုနှစ်နောက်ပိုင်း20ရာစုအတွင်းမှာတရှိန်နိုးတိုးပွားလာခဲ့ပြီး1989ခုနှစ်ဇွန်လ17ရက်နေ့မှာတန်း9000အထိဖြစ်လာခဲ့တာကိုသူတေတီတွေကသတိပြုလာခဲ့တာကြောင့်အခုလိုဆောင်ရွက်ဖို့ကြိုးပမ်းလာခဲ့ကြတာလည်းဖြစ်ပါတယ်။အခုဆိုရင်နောက်ဆုံးရရှိတဲ့အချက်လက်တွေအရကမ္ဘာလူဦးရေဟာတန်း9800ကျော်လာနေပြီဖြစ်ပါတယ်။2000ခုနှစ်နောက်ပိုင်းကမ္ဘာနေရာဒေသတချို့တွေမှာမွေးဖွားမှုနှုန်းကျဆင်းလာပေမဲ့လူသားတွေရဲ့သက်တမ်းရှိလာမှုမွေးဖွားစဉ်ကလေးသေဆုံးမှုနှုန်းတွေကျဆင်းလာတာကြောင့်လာမယ့်2030ကျရင်ကမ္ဘာလူဦးရေဟာတန်း8000အထိရှိလာနိုင်တယ်လို့လေ့လာသူပညာရှင်တွေကခန့်မှန်းကြပါတယ်။ဒီကမ္ဘာလုံးအတိုင်းအတာနဲ့လူဦးရေအများဆုံးနိုင်ငံတွေကတရုတ်၊အိန္ဒိယ၊အမေရိကန်ပြည်ထောင်စု၊ အင်ဒိုနီးရှားပါကစ္စတန်နိုင်ငံတွေဖြစ်ပါတယ်။တရုတ်နိုင်ငံကတန်း1400ကျော်အိန္ဒိယကတန်း1400နီးပါးအမေရိကန်ပြည်ထောင်စုကတန်း330ကျော်အင်ဒိုနီးရှားကတန်း290ကျော်နဲ့ပါကစ္စတန်ကတန်း220ကျော်ရှိပါတယ်။အာဆီယံနိုင်ငံတွေမှာတော့အင်ဒိုနီးရှားကလူဦးရေအများဆုံးနိုင်ငံဖြစ်ပြီးဖိလစ်ပိုင်ကတန်း110ကျော်နဲ့ဒုတိယဗီယက်နမ်က68တန်းကျော်နဲ့တတိယထိုင်းက69တန်းကျော်နဲ့သတုထမြန်မာက54တန်းကျော်နဲ့ပြင်ဆင်မှနေရာတွေမှာရှိနေကြတာပါမြန်မာနိုင်ငံရဲ့လူဦးရေကကမ္ဘာအဆင့်29မှာရှိပါတယ်တိုးပွားမှုနှုန်းကနှစ်စဉ်3.6ခွန်ရာနှုန်းဝင်ကျင်ရှိပြီးအရင်နှစ်တွေကနဲ့စာရင်တော့ဒိုးတက်မှုနှုန်းနည်းနည်းချင်းကျဆင်းလာနေတယ်လို့စီးရင်စရာတွေမှာဖော်ပြပါတယ်မြန်မာနိုင်ငံမှာတစ်နှစ်ကိုခလေးငယ်ပေါင်း2560ကျော်မွေးဖွားမှုရှိတာကြောင့်34စက္ကန့်တိုင်းမှာခလေးတစ်ယောက်မွေးဖွားနေတယ်လို့လည်းဖော်ပြထားပါတယ်ကမ္ဘာမှာလူဦးရေအနည်းဆုံးနိုင်ငံတွေကတော့ Vatican City Tokelau Niuewe Falkland Islands နဲ့ Mount Sarat နိုင်ငံတွေဖြစ်ပါတယ်။လူဦးရေအနည်းဆုံးဖြစ်တဲ့ Vatican City မှာဆိုရင်စုစုပေါင်းလူဦးရေက800ကျော်ပဲရှိတာပါရှင
်။မညညလွင်စီစဉ်တင်ဆက်တဲ့သတင်းတွေတဲ့ကတုတအပတ်စဉ်ကဏ္ဍဖြစ်ပါတယ်ရှင်။အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ VOA ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတဲ့ဆိုရင်တော့ကျမတို့ထံကိုစာရေးသားပေးပို့နိုင်ကြပါတယ်။email လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်။သောရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုဖိတ်ခေါ်ပါတယ်ရှင်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့မစ်စီမရုပ်မြင်သံကြားလိုက်မှလည်းကြည့်ရှုနိုင်ပါတယ်။နေ့စဉ်မနေ့၈နာရီကနေ၈နာရီ15မိနစ်အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဗဟုသုတပညာပေးနဲ့ယတ္တဆုံးလင်းအစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေတောက်ချန်နေ့အထိအစီအစဉ်တွေမှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်တွင်းဈေးကွက်သတင်းတွေကိုတင်ဆက်ပေးနေပါတယ်။အဲ့ဒီ BOE ထုတ်လွှင့်ပေးနေတဲ့အဲ့ဒီအစီအစဉ်တွေကိုမစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုနိုင်ကြပါတယ်ရှင်။ BOE မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့မနေ့ခင်းထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံမှာကိုဗစ်ကာယောဂါတက်တရလိုင်းပြင်းထန်လာပြီးကူးစက်မှုတွေတိုးလာနေချိန်မှာပဲအစိုးရနဲ့လက်တွဲပြီးဒီယောဂါတိုက်ဖြစ်ဖို့အတွက် NGO အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေဟာနိုင်ငံရဲ့ချက်ကကာကွယ်ဆေးတွေကိုပိုးပြီးဝယ်ဖို့အတွက်ကြိုးစားလာကြပါတယ်။တရုတ်ကုန်သင်ရေးများအသင်း MCCOC ကတော့တရုတ်ထုတ်ကိုဗစ်ကာကွယ်ဆေးထုတ်ဖို့အတွက်ဇွန်လကနေအခုချိန်ထိဆော့ဦးနေတာကြောင့်အခုကမြန်မာနိုင်ငံကဒီဆေးထုတ်ဖို့အတွက်မှတ်ပုံတင်လာသူ3သိန်းကျော်ရှိနေပြီလို့ပြောပါတယ်။ဒါကြောင့်တရုတ်ကာကွယ်ဆေးထိုးကျင်သူတွေထိုးနှံနိုင်ဖို့အတွက်တမတ်ရက်ကိုတိုးပေးဖို့စီစဉ်နေတယ်လို့လည်းပြောပါတယ်။မြန်မာနဲ့အင်းနီးချင်းထိုင်းနဲ့တရုတ်နယ်စပ်မှာရှိတဲ့တိုင်းရင်းသားတွေနေထိုင်ရာဒေသတချို့မှာမြန်မာစစ်တပ်ကတိုက်ခိုက်မှုတွေတိုးပြီးလှုပ်လာနေတယ်လို့ထိုင်းချေဆိုင် Free Burma Rangers အဖွဲ့ကပြောပါတယ်။ February 1ရက်အာဏာသိမ်းပြီးချိန်ကစပြီးမြန်မာစစ်တပ်ကမြို့ပြနေဆန္ဒပြပြည်သူတွေကိုတင်ချေမုန်းတာမဟုတ်ဘဲနေဆက်ဒေသတွေမှာပါတိုက်ခိုက်မှုတွေကိုတိုးပြီးလှုပ်လာနေတယ်လို့ FBI အဖွဲ့အကြီးကဲ David Yuban က VOA ကိုပြောပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်ကြားပြည်နယ်တစ်ခုထဲမှာတင်လူပေါင်း3000ကျော်အိုးအိမ်ဆွန့်ခွာထွက်ပြေးနေရတာဖြစ်ပြီးဂုဏ်ရီနေအိမ်တွေမပြန်ရဲကြသေးပဲဖြစ်နေတဲ့အတွက်စစ်တပ်ကသာဆက်ပြီးဖိအားပေးနေမယ်ဆိုရင်ဒီဒုက္ခတွေတောက်တုံးရင်နဲ့ဆန်းရိတ်ခါပါပြက်လက်ပြီးအငတ်ဘေးနဲ့တေဆုံးတဲ့အထိဖြစ်လာနိုင်တယ်လို့လည်းပြောပါတယ်။တရုတ်သမ္မတရှီကျင့်ပင်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ကနှစ်နိုင်ငံမိတ်ဆွေဖြစ်တဲ့သဘောတူခဲ့တဲ့260ပြည့်အထိမ်းအမှတ်နေ့မှာသူတို့ရဲ့ဆက်ဆံရေးပုံစံသစ်ကိုစတင်ဖို့အတွက်ဂရုပြုခဲ့ကြတယ်လို့မြောက်ကိုရီးယားအစိုးရသတင်းမှာဖော်ပြထားပါတယ်။2020ဥရောပဗလာဘောလုပွဲမှာအီတလီသင်းကအင်္ဂလန်သင်းကိုပယ်နယ်တီနဲ့အနိုင်ရဘိုးဆွဲသွားပါတယ်မသိရင်
ဟုတ်ကဲ့ပါရှင်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးခဲ့တာပါ။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ဂျင်မီခွတ်နဲ့ဇူဘဲလ်အက်ထီယက်တို့ဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီထုတ်လွှင့်မဲ့ VOA Radio အစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 58တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအပိနာဆင်တဲ့အတွက် VOA 1.2 1.3 အားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။သင်္ကေတထိုက်ပါ
This program